From the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ6ရက်အင်္ဂါညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မဲ့အစီအစဉ်ကိုလိုင်းဒိုမီတာ32 51တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
။ကျွန်မကတော့အီတန်စမဒီနေ့အတွက်အင်္ဂါညပိုင်းသတင်းတွေကိုတော်ခီမျိုးတက်နေတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ယူကရိန်းနျူကလ িয়ার ဘေကင်းလုံခြုံမှုအကြောင်းအစီရင်ခံစာကို IAEA ကဒီနေ့ထုတ်ပြန်လိုက်ပါတယ်။ Liz Truss ကိုပြည်တွင်ဝန်ကြီးချုပ်အဖြစ်ဒီနေ့ပဲခန့်လိုက်ပါတယ်။မြန်မာပြည်မှာအသေးစားနျူကလ িয়ার ဆွဲအင်ဆက်ယုံကူညီတိစောက်ပေးဖို့ရည်ရွယ်တဲ့အကြောင်း Russia ဆွေရပိုင် Rosatom Nuclear Corporation ကပြောလိုက်ပါတယ်
။ကာမာပါရှင်စီတင်မာနေတဲ့ရှမ်းနဲ့ကယားပြည်နယ်မှာတော့စစ်ကောင်စီတပ်တွေကလုံခြုံရေးတိုးမြင့်စစ်ဆင်းနေတဲ့အတွက်ခီးသွွားတွေအခက်အခဲဘလို့ရင်ဆိုင်နေရပါသလဲ
ကျွန်တော်တို့ဆိုရင်မပေါ်နေကြဥပ္ပစာရပြအဲ့လိုမျိုးဂျန်ကောနေအောင်ပန်းတီရတော့ဟိုတော်တော်ကျန်လာလူငယ်ပိုင်းတွေပူဆိုးတယ်ဒီမိုးစမပေါ်နေတဲ့ဘာကြီးတ
ာကတော့ကိုရိုင်းစစ်ဆေးခံခဲ့ရသူတဦးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါမြန်မာနိုင်ငံရေးစီးပွားရေးအကျက်အတဲပိုပြီးဆိုးလာနိုင်သလားဆိုတဲ့ချူလာလောင်ကောင်းကမြန်မာရေးဆွေးနွေးပွဲအကြောင်းကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာတော့ဗြိတိန်နိုင်ငံမှာဝင်ကြီးချုပ်ဖြစ်လာတဲ့ Liz Truss နဲ့ပတ်သက်လို့ဒီမြမအရေးကိုဘလို့ကင်တွယ်သွားဖို့ရှိတယ်လေဗြိတိန်နိုင်ငံမှာတတိယမြောက်အမျိုးသမီးဝင်ကြီးချုပ်ဖြစ်လာတဲ့ Liz Truss ပေါ်ညှော်လင့်ချက်တွေဘလို့ရှိနေတယ်လေစရာတွေကိုလည်းဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ရှုရမှာပါနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန်းစင်နဲ့ဒေါခင်မျိုးတက်တို့ကပြောပြမှာပါရှင
်ယူကရိန်းတောင်ပိုင်းကဇာပိုရီဇီယာနျူကလ িয়ার တပ်ပေါင်းမှုကိုစစ်ဆေးပြီးတဲ့နောက်ယူကရိန်းနိုင်ငံတွေကနျူကလ িয়ার ဘေကင်းလုံခြုံမှုအခြေအနေအကြောင်းအစီရင်ခံစာတရက်ကိုကလောသမကရဲ့နိုင်ငံတကာအနုမြူဆိုင်အေဂျင်စီ IAEA အကြီးအကဲကဒီနေ့အင်္ဂါနေ့မှာထုတ်ပြန်မှုစီစဉ်ထားပါတယ်။ IAEA အဖွဲ့ရဲ့ယူကရိန်းကတွေ့ရှိချက်တွေအကြောင်းကိုကလောသမကလုံခြုံရေးကောင်စီမှလည်း IAEA အကြီးအကဲ Rafael Grossi ကဒီနေ့တင်ပြသွားမှာပါ။ IAEA အဖွဲ့ဟာစက်တင်ဘာလ1ရက်နေ့မှာဇာပိုရီဇီယာနျူကလ িয়ার ဆက်ရုံစီကိုတွားရောက်ခဲ့ပြီးတော့ဆက်ရုံပြည့်စည်မှုဘေကင်းလုံခြုံမှုနဲ့ရုရှားတပ်တွေထိန်းချုပ်မှုအောက်လေပတ်နေရတဲ့ယူကရိန်းဝန်ထမ်းတွေရဲ့အခြေအနေစာတွေကိုရက်ပိုင်းအတွင်းမှာစစ်ဆေးလေ့လာခဲ့ပါလိမ့်ဒီဆက်ယုံနာမှာဘုံကျဲတိုက်ခိုက်မှုတွေဖြစ်နေပြီးတော့ရုရှားနဲ့ယူကရိန်းကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပစ်ဖို့နေကြတာပါတချိန်တည်းမှာပဲဒီလိုတိုက်ပွဲတွေကြောင့်ကြီးမားတဲ့အနုမြူကပ်ပေးကြောက်မဲ့အဖြစ်ကိုနိုင်ငံတကာကစိုးရိမ်နေကြပါလိမ့် IAEA ရဲ့အဖွဲ့တွေကပညာရှင်နှစ်ယောက်ကဒီဆက်ယုံမှာကြံ့နေခဲ့ပြီးတော့အခြေအနေကိုအဲ့ဒီကနေလေ့လာပြီးလွတ်လပ်တဲ့စစ်ဆေးချက်လှုံ့ဆော်သွားမယ်ဆိုပြီးတော့ IAEA ကပြောပါလိမ့်ရုရှားတပ်တွေရဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ဇာပိုရီဇီယာနျူကလ িয়ার တပ်အားပစ်ဆက်ရုံမှာနောက်ဆုံးကျနေတဲ့တပ်ပေါင်းမှုနဲ့တပ်အားပစ်လိုင်းတွေအဆက်အသွယ်ပြတ်တောက်ကုန်နေဆိုပြီးတော့ယူကရိန်းအစိုးရပိုင်းနျူကလ িয়ার တပ်အားပစ်ကုမ္ပဏီ Inagoatom ကတင်းလာနေတော့ကပြောဆိုလိုက်ပါလိမ
့်။နိုင်ငံခြားရေးဝန်ကြီး Liz Truss ဟာဒီကနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လာပါပြီ။စီးပွားရေးကတောင်းကနေဖြစ်ပြီးမီဒီယာကတွေထိုးတက်နေချိန်မှာဝန်ကြီးချုပ်ဟောင်း Boris Johnson ရဲ့အနေအထားကိုဆက်ခံရတာဖြစ်ပါတယ်။မြန်မာကြီးအဲလစ်ဇဘက်ရဲ့စကော့တလန်ကနေရာဒီဆိုင်မှာဝန်ကြီးချုပ်ဟောင်းဂျွန်ဆန်ရဲ့နှုတ်ထွက်လာကိုလက်ခံပြီး this trust ကိုဝန်ကြီးချုပ်ဖြစ်နေမြန်မာကြီးကခန့်အပ်လိုက်တာဖြစ်ပါတယ်။ Conservative Party ဝင်38,000နဲခွဲရွေးချယ်ပြီးတဲ့နောက်မှာတနင်္လာနေ့ကအရင်ဗန်နိုင်ဝန်ကြီးဟောင်း Rishi Sunak ကို trust ကအနိုင်ရခဲ့တာဖြစ်ပါတယ်။အနိုင်ရကြောင်းကြေညာခဲ့ပြီးနောက်မှာ trust ကပြည်သူတွေလည်ရင်ကျုံနေရတဲ့စွန့်ရင်လောင်စာဈေးနှုန်းမြင့်တက်နေတဲ့ကိစ္စတွေမကပဲဒံစားဆွမ်းဆန်ရရေရှိပြဿနာကိုပါဖြေရှင်းသွားမယ်လို့ပြောပါတယ်။တတိယမြောက်အမျိုးသမီးဝန်ကြီးချုပ်ဖြစ်လာတဲ့အသက်48နှစ်ရှိပြီဖြစ်တဲ့ Liz Truss ဟာဗြိတိန်မှာ6နှစ်အတွင်းသရုပ်ထမြောက်ဝန်ကြီးချုပ်လည်းဖြစ်ပါတယ်။ဗြိတိန် EU ဥရောပသမဂ္ဂကခွဲထွက်တာကိုတချိန်ကဆန့်ကျင်ခဲ့ပေမဲ့အခုခိုင်ခိုင်မာမာထောက်ခံလာတဲ့ Truss ဟာဝန်ကြီးချုပ်ဟောင်း Johnson လိုပဲ Russia Ukraine ကိုကျူးကျော်ဆစ်ဆင်နွှဲတာကိုဆန့်ကျင်သူဖြစ်ပြီးအနောက်မဟာမိတ်တွေနဲ့အတူ Ukraine ကိုအကူအညီတွေဆက်ပြီးတော့ပေးဖို့ရှိပါတယ်။
ထိုင်ဝမ်စစ်တပ်ရဲ့တိုက်ရိုက်ခိုက်ရေးဟာပူးရင်းကျလာပြီးတော့ဆန်းဆောင်နိုင်စီပူများလာတဲ့အကြောင်းထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကဒီနေ့စက်တင်ဘာလ6ရက်နေ့မှာပြောဆိုလိုက်ပါတယ်။မကြခင်တုန်းကတရုတ်ရဲ့စီးလိချင်းမှုတွေကိုတွေးကြုံရပြီးတဲ့နောက်ထိုင်ဝမ်အနေနဲ့ကိုယ်တိုင်ပြည်ဘေးကင်းလုံခြုံရေးအတွက်ခုခံကာကွယ်ဖို့အချင်းချင်းအသင့်ပြင်ခဲ့တယ်ဆိုပြီးတော့သူကပြောပါလိမ့်။American အလုပ်တော်မန်နန်စီပလိုစီထိုင်ဝမ်ကျွန်းကိုဩဂတ်စာတုန်းကတွားရောက်ပြီးနောက်ပိုင်းတရုတ်ဘက်ကဒေါ်လာတကြီးနဲ့ထိုင်ဝမ်ကျွန်းသားမှာစီးလိချင်းမှုတွေချက်ချင်းလှုပ်ဆောင်ခဲ့တာပါ။သူ့အပိုင်းလိုတရုတ်ကသတ်မှတ်ထားတဲ့ထိုင်ဝမ်ကျွန်းပေါ်မှာ American ရဲ့ထောက်ပံ့မှုပေါ်တရုတ်ကသဘောမတူရပါ။အဲ့ချိန်ကစပြီးတော့ထိုင်ဝမ်ကျွန်းသားမှာတရုတ်ကစီးလိချင်းမှုတွေလှုပ်လာခဲ့တာပါ။ထိုင်ဝမ်အရှိကန်ကဟွာလီယန်လေတပ်အခြေစိုက်စခန်းနဲ့ပတ်သက်ပြီးတော့ပြောဆိုလာမှာတော့ထိုင်ဝမ်ရေလက်ကြားကအခြေအနေတွေဆက်လက်တင်းမာနေပြီးတရုတ်ရဲ့အန္တရာယ်ကိုဆက်လက်ဆွေးနွေးရပြီးမယ်လေထိုင်ဝမ်စစ်တပ်ရဲ့လှုပ်ဆောင်မှုပေါ်မှာအင်မတန်ဂုဏ်ယူမိတဲ့အကြောင်းသမ္မတဆိုင်ကပြောပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာလောင်စာဆီဈေးမြင့်တက်ပြီးငွေကြေးဖောင်းပွားနေတဲ့အတွက်ဒါကိုအစိုးရအနေနဲ့အရေးယူကင်တွယ်ဖို့ထောင်ကနန်းရှိတဲ့ဆန္ဒပြသူတွေအင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာလမ်းမတွေပေါ်မှာစက်တင်ဘာ6ရက်ဒီကနေ့ဆန္ဒပြခဲ့ကြပါတယ်။လောင်စာဆီအတွက်အစိုးရတက်မှတ်ပေးတဲ့အသုံးစင်မြင့်တက်လာတာကိုထိန်းချုပ်နိုင်ဖို့သူ့အနေနဲ့လောင်စာဆီဈေးကို30ရာခိုင်နှုန်းလောက်ညှင့်လို့ယုံနာလွဲပြီးတော့တခြားရွေးချယ်စရာမရှိတဲ့လောက်ဖြစ်ခဲ့ရတယ်လို့သမ္မတဂျိုကိုဝီဒိုဒိုကစနေနေ့ကပြောဆိုခဲ့တာပါ။လူရေသန်း290ရှိတဲ့အင်ဒိုနီးရှားမှာဆီဈေးဟာပြီးခဲ့တဲ့တစ်နှစ်ကထက်32ရာခိုင်နှုန်းလောက်မြင့်တက်လာတာဖြစ်ပါတယ်။မြို့တော်ဂျာကာတာအပြင်တခြားမြို့ကြီးတွေမှာလည်းဒီကနေ့အင်ကန်နေ့လယ်ပိုင်းထိဆန္ဒပြမှုတွေရှိနေပါတယ်။ဆန္ဒပြမှုတွေကိုကျောင်းသားတွေနဲ့အလုပ်သမားတပ်မိတ်ကတွေကဥဆောင်ကြတာပါ။ဂျာကာတာမြို့တော်တဝိုက်မှာတော့ထောင်နဲ့ချီတဲ့ရဲလုံခြုံရေးတွေချထားပြီးဂျက်စီဆိုင်တွေကိုအကာအကွယ်ပေးနေပါတယ်။အခုစက်တင်ဘာ6ရက်အင်ကန်ဆန္ဒပြမှုကငြိမ်းချမ်းချမ်းပဲစတင်ခဲ့ပြီးတော့အကြမ်းဖက်မှုတွေအဖမ်းဆီးတရင်တွေတော့မရသေးပါဘူး။မြို့တော်ဂျာကာတာမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာအနီရောင်နဲ့လိမ္မော်ရောင်ခေါင်းစည်းတွေဝတ်ပြီးကျွေးကြော်တန်တွေနဲ့ဆန္ဒပြချီတက်ခဲ့ကြတာဖြစ်ပါတယ်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1905ညပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညထိပ်တဲရံသတင်းတွေကိုဆက်ပြီးတော့တင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာအသေးစားနျူကလ িয়ার စွမ်းအင်စက်ရုံတစ်ခုအကူအညီတိစောက်ပေးနိုင်ရေးအတွက်ရည်မှန်းထားတယ်လို့ရုရှားဆွေးရပိုင် Rosatom Nuclear Swan Incorporation ကထုတ်ပြန်ပါတယ်။ရုရှားမှာကျင်းပနေတဲ့2022အရှိစီးပွားရေး Forum အပြင်ပန်းမှာ2022-2023မြန်မာရုရှားပူးပေါင်းဆောင်ရွက်ရေးလမ်းပြမြေပုံတရက်ကိုနှစ်ဖက်သဘောတူလက်မှတ်ရေးထိုးရမှာဒီအချက်ကိုထည့်သွင်းထားတာပါ။ဒီသဘောတူလက်မှတ်ထိုးပွဲကိုရုရှားကိုရောက်နေတဲ့မြန်မာစစ်ကောင်းဆောင်ပေါ်ကြုံမှုကြီးမရောက်နိုင်လဲတက်ရောက်ခဲ့ပြီးတော့သဘောတူစာချုပ်ကိုတော့မြန်မာစစ်ကောင်စီရဲ့သိပ္ပံနဲ့ဉာဏ်ပညာဝင်ကြီးနဲ့လက်စစ်စွမ်းအင်ဝင်ကြီးတို့နှစ်ယောက်ကမြန်မာနိုင်ငံကိုစားလက်မှတ်ရေးထိုးခဲ့ပါတယ်။ဒီလမ်းညွှန်သဘောတူညီမှုထဲမှာနျူကလ িয়ার နယ်ပယ်မှာရုရှားမြန်မာပူးပေါင်းဆောင်ရွက်ရေးကိစ္စတွေပါထည့်သွင်းထားပါတယ်။နိုင်ငံခြားစီးမြင်စီးပေါင်းတက်မှတ်ရေးမြန်မာနိုင်ငံတွင်အသေးစားဓာတ်ပေါင်းမှုတစ်ခုတည်ဆောက်နိုင်ခြင်းနဲ့နျူကလ িয়ার စွမ်းအင်နဲ့ပတ်သက်လို့လူထုအမြင်ထောက်ခံမှုရလာအောင်ဆောင်ရွက်ဖို့ဆိုတာတွေကိုလည်းဒီလမ်းညွှန်သဘောတူညီချက်မှာပါဝင်ပါတယ်။မြန်မာစစ်ကောင်စီကောင်စားဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်ဟာအရှိစီးပွားရေးဖိုရမ်ကိုတက်ရောက်ဖို့ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့အဲ့ဒီဖိုရမ်ကိုတက်ရောက်မဲ့တခြားနိုင်ငံအကြီးအကဲတွေနေတူရုရှားသမ္မတပူတင်ရဲ့အစည်းအဝေးအပြင်ပန်းမှာတီးခြားတွေ့ဆုံဖို့လည်းရှိပါလိမ့
်ဗြိတိန်နိုင်ငံသားတွေမြန်မာနိုင်ငံကိုခီးသွားတာနဲ့ပတ်သက်ပြီးကန့်သတ်မှုကိုဗြိတိန်နိုင်ငံကြားရေးဌာနကစက်တင်ဘာ6ရက်ဒီကနေ့တက်တန်းဆက်ပြီးတိုးလိုက်ပါတယ်မြန်မာနိုင်ငံကိုမတော်မဖြစ်ကိစ္စမှာတပတ်မတော်ဖို့ရန်ကုန်ကလွဲလို့တခြားနေရာတွေကိုမတော်ဖို့တားမြစ်တာပါမြန်မာနိုင်ငံမှာလက်ရှိပြတ်ထန်းထားတဲ့ဥပဒေကနေအနှဲငယ်လေးလွဲသွားရုံနဲ့ဖမ်းခံနိုင်ရတဲ့ပတ်သက်ပြီးသတိပေးပါရစေ။ဒါပြင်မြန်မာနိုင်ငံမှာအရေးပေါ်အခြေအနေထုတ်ပြန်ထားဆဲဖြစ်ပြီးလုံခြုံရေးအခြေအနေလည်းကြိုတင်ခန့်မှန်းလို့မရသလိုအကြောင်းမကြားပဲနဲ့အပြောင်းအလဲတွေလည်းရှိတတ်တယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်မှာဖော်ပြပါရစေ။ပြည်내နဲ့တိုင်းအများအပြားမှာလေကြောင်းတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာမြေမြုပ်မိုင်းထောင်ထားတာတွေပြင်တိုက်ပွဲတွေဖြစ်ပေါ်နေကြောင်းရန်ကုန်မှာပုံမှန်သွားလာနေပေမဲ့ရန်ကုန်နဲ့ခြားမြို့ကြီးတွေမှာပြစ်ခတ်မှုတွေနဲ့ဖောက်ခွဲမှုတွေရှိနေတယ်လို့လည်းသတိပေးပါရစေ။မြို့ထဲမှာသွားနိုင်နေမဲ့လမ်းပိတ်ဆိုတာလုံခြုံရေးစစ်ဆေးမှုတွေခံရနိုင်တယ်လို့စစ်တပ်နဲ့ဆက်နွယ်နေတဲ့နေရာတွေကိုပိတ်မထားတိုက်ခိုက်မှုတွေရှိနေတာဖြစ်ပြီးလိုင်းသာရှိပြည်သားမြောက်ကလပါတောင်နဲ့မြောက်ဒဂုံပြင်ဒဂုံစစ်ကမ်းတာမြို့နယ်တွေမှာစစ်အုပ်ချုပ်ရေးအမိန့်ထုတ်ပြန်ထားခဲ့တယ်လို့လည်းဖော်ပြပါရစေ။နိုင်ငံနှစ်နိုင်ငံကနိုင်ငံသားဖြစ်လက္ခဏာကိုမြန်မာမှာအတိအမှန်မပြုကြောင်းနဲ့သတင်းတောက်နဲ့တခြားဘယ်လိုသတင်းပေးဖို့မှုမျိုးကမဆိုအန္တရာယ်ရှိကြောင်းနဲ့သတိပေးပါရစေ။ကိုဗစ်ကန့်သတ်ချက်တွေသတိထားဖို့ဗန်အများစုကပိတ်ပြီး ငွေထုတ်ဆက်တွေအလုပ်မလုပ်ကြောင်းနဲ့တကယ်လို့အကူအညီတစုံတရာလိုရင်တန်ရုံးကိုချက်ချင်းအကြောင်းကြားဖို့လည်းပြောကြားထားတာပါ။အ
ိန္ဒိယမြန်မာနယ်စပ်နားမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေလေကြောင်းကတိုက်ခိုက်မှုတွေကြုံရပြီးတဲ့နောက်စက်တင်ဘာလ၁ရက်နေ့ကစပြီးအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်တွေကိုမြန်မာဒုက္ခသည်တွေအသစ်ဝင်လာတဲ့အကြောင်းအိန္ဒိယအာဏာပိုင်တွေကကူးကားပြီးတော့ NDTV သတင်းမှာရေးသားဖော်ပြထားပါတယ်။ဩဂုတ်လ27ရက်နေ့မနက်ပိုင်းမှာရခိုင်လက်နက်ကိုင်အဖွဲ့အစည်းကမြန်မာစစ်တပ်ခြေကျင်တပ်ရင်း68ကိုဘာရန်ရွာမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းတည်ပြနိုင်ခဲ့တယ်လို့ဆိုပါတယ်။မီဇိုရန်ပြည်နယ်လောင်တလိုင်ခရိုင်ဇိုးရင်ပွေးရွာနာမှာမြန်မာကျက်တိုက်လေယာဉ်တွေကိုတွေ့ခဲ့တဲ့အကြောင်းလည်းပြောပါတယ်။ဩဂုတ်လ31ရက်နေ့မနက်7နာရီလောက်မှာပထမဆုံးဘုံတလုံးကျခဲ့ပြီးတော့နောက်12မိနစ်အကြာမှာနောက်တလုံးစုစုပေါင်းဘုံ9လုံးကျဲခံရတဲ့အကြောင်းလည်းပြောပါတယ်။ဒီလိုဘုံကျဲခံရမှုနောက်ပိုင်းဘာရန်ရွာခံတွေအုံအိမ်ဆွန့်ပြီးတော့ဘေးလွယာကိုထွက်ပြေးခဲ့ရပါတယ်။နေကင်းပိုင်းမှာတော့အေအေနဲ့မြန်မာစစ်တပ်ကြားမှာတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးတော့ဖရန်ရွာသားတွေလေးစက်တိုက်ထွက်ပြေးခဲ့ရတာပါရေခါတွေကိုပိုင်ပစ္စည်းတွေနဲ့မွေးမြေတိရစ္ဆာန်တွေကိုပါလှေတွေနဲ့တင်ဆောင်ပြီးတော့မီဇိုရန်ပြည်နယ်စီကိုထွက်ပြေးကြတာပါစက်တင်ဘာလ9ရက်နေ့ထိစီးရင်အရာဘုံချေတိုက်ခိုက်မှုတွေနောက်ပိုင်းဖရန်ရွာကနေထွက်ပြေးသူမြန်မာနိုင်ငံသား619ယောက်ဟာလိုင်တလန်းရွာနဲ့ဇိုးချာချာရွာတွေမှာခိုလုံပြီးတော့နေထိုင်နေပါတယ်ရှင
်တောင်ကိုရီးယားနိုင်ငံမှာအားဖြင့်တိုက်ဖုန်းဖုန်တိုင်းတက်ခတ်တဲ့အတွက်ဒီကနေ့မွေးရင်ချင်းသုံးပေအထိရွာသွန်းခဲ့တယ်လို့ပြောပါတယ်လမ်းတွေပျက်စီးပြီးဒဏ်အလိုက်တွေပြတ်တောက်ကုန်တာဖြစ်ပါတယ်မုံတိုင်းကြောင့်တေဆုံးရသူက3ထိရှိနေတာပါတကယ်လို့အကြောင်းတွေဆက်ဖွင့်ပြီးဒေသခံတွေကဘေးလွတ်ရာကိုအချိန်ကြီးပြောင်းရွှေ့မပေးရင်တေဆုံးသူဥယျာဉ်ကကူးတဲ့ပိုလာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ကိုရီးယားကျွန်းဆွယ်နဲ့ဂျပန်ကြားကပင်လယ်ပြင်နဲ့အားပျော်သွားတဲ့မုံတိုင်းဟာဂျေဂျူးကျွန်းကိုဖြတ်သန်းပြီးကုန်းတွင်းပိုင်းဘူတန်ဘူဆန်စိတ်ကမ်းမြို့ကလေးအနီးမှာစတင်ဝင်ရောက်လာတာလည်းဖြစ်ပါတယ်
ဒါကတော့အင်္ဂါညာတန်းသတင်းစီစဉ်ကိုမက်အီတန်စင်နဲ့ဒေါခင်မျိုးတက်တို့ကတင်ဆက်ခဲ့တာပါမကြာခင်မှာတော့ UAE မှာမြန်မာအလုသမားယာနေချီဒုက္ခရောက်နေတဲ့အခြေအနေကိုပြောပြမှာပါရှင်အခုတော့ရှမ်းကယားနယ်စပ်မှာလုံခြုံရေးတွေတိုးမြင့်စစ်ဆင်းနေတာကိုကြည့်ကြရအောင်ပါစစ်ရေးတင်းမာနေပြီးတော့မကြာခဏတိုက်ပွဲတွေဖြစ်နေတဲ့ရှမ်းနဲ့ကယားပြည်နယ်တွေမှာစစ်ကောင်စီတပ်တွေကလုံခြုံရေးတိုးမြင့်စစ်ဆင်းနေပြီးတော့ PDF ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ဆက်နွယ်မှုရှိမရှိတင်းနန်းစင်းသူတွေဟုတ်မဟုတ်ခြေလက်တွေကိုစစ်ဆေးတာဖုန်းတွေကိုစစ်ဆေးတာစသဖြင့်အသေးစိတ်မေးမြန်းနေပါတယ်။ကယားနဲ့ဒီရှမ်းပြည်နယ်တွင်လုံခြုံရေးတင်းကျပ်နေတဲ့အခြေအနေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင်
။ကယားပြည်နယ်အပြင်ရှမ်းပြည်တောင်ပိုင်းဖေခုံမြို့နယ်အောင်မန်းမြို့နယ်ထိခီးသွားတဲ့လမ်းတစ်လျှောက်စစ်ကောင်စီဘက်ကစစ်စေးရိတ်ခိတ်တွေတိတိတသားတိုးမြင့်ချထားပြီးတော့မျိုးရင်းသွာလာနေတဲ့သူတွေခရီးဝဲသွာလာတဲ့သူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့ခရီးသွာလာသူနဲ့စစ်ဆောင်ကူညီပေးနေသူတွေက VOA မြန်မာပိုင်းကိုပြောပါတယ်။လွိုက်ကော်မျိုးနယ်ကနေပဲခူးတိုင်းဘက်ကိုခရီးသွားခဲ့တဲ့သူတယောက်ကအခုလိုပြောပြပါတယ်
။နေရာတိုင်းကိုစစ်တာတော့တော့များတယ်။ဒီကောင်ကဆွဲရတဲ့စာရုပ်ဖေကုန်းဝင်တော့ကြည်ကြည်တော့အောင်ပန်းအောင်ပန်းကြော်ရတယ်တော့ဟောပစတော့ဘာမှမရှိတော့မှတ်ဖို့လည်းတော့ပြန်ရတယ်အဲ့လိုပဲ။ဒီကိမှာသူဖုန်းတွေကိုကားပေါ်နေယူသွားပြီးတော့သူတို့အဲမှာတက်ဖြစ်တာတော့သူတို့ဆော့တွေဖြီးခိုင်းပြီးတော့ဖုန်းတွေဆက်လူလဲဖြစ်တယ်တော့အဆော့တွေကိုဖြီးခိုင်းတယ်အဲလိုမျိုးကျွန်တော်တို့ဆိုရင်မပေါ်နေကြကိုပိဆာရပြအဲလိုမျိုးဂျန်ကောင်းနေအောင်ပန်းတိရတော့အိုးတော်ကျန်းလာလူငယ်ပိုင်းတွေပူဆိုးတယ်ဒီမော်ဆိုမပေါ်နေတယ်ပါတာဆစ်တာ
ခရီးသွားတဲ့သူတွေအထူးသဖြင့်လူငယ်ပိုင်းတွေဆိုရင် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ဆက်နွယ်ခြင်းရှိမရှိတင်နှန်းဆင်းလာသူတွေဟုတ်မဟုတ်ခြေလက်တွေကိုစစ်ဆေးတဲ့အပြင်တယ်လီဖုန်းတွေကိုလည်းစစ်ဆေးတာအသေးစိတ်မေးမြန်းတာတွေလုပ်နေတယ်လို့ပြောပါတယ
်။ PDF နဲ့ဆက်နွယ်တာဘာလညာလားဒီသင်္ကာရက်ကလေးဆိုရင်လည်းပါကြာတော့ပြီးရမယ်လားအဲ့လိုမျိုးလူငယ်ပိုင်းတွေဆိုရင်ငကရဆုံးတော့ကလေးရှိတယ်ဘာလို့လဲဆိုရင်တို့ကသင်္ကာလူစုတက်ပြီးပါဖြန့်ခိုင်းတာတို့ဒီကတမားရရှိလာပါ냐ဟိုသင်္တန်းတရလာဒီကနေပေးတာဘောတော့တမားနေတော့ကျွန်တော်ဆိုစစ်ချောင်းလို့ပြောတော့ဘာမှတို့ကတော်တယ်မှာရှာပါလားမဟုတ်ဘူးဘယ်ကောမှာရှာနေတာဟာလို့ပြောတာအဲဆောက်ပါကြည့်ရလာပါ냐မရပါဘူးသူဆောက်ပါကြည့်ဘယ်ယူရတော့ဆန်နေတယ်လည်းပြရရှိတယ်အဲ့လိုပြောတာအမှန်တော့ပြောတာကော
စီးတက်မှနေတဲ့ကရားပြင်းနေတဲ့မှာအခုနောက်ပိုင်းမျိုးရင်းစစ်ဆေးတာတွေပို့ပြီးတော့စိုးရလာတဲ့အကြောင်းနဲ့မျိုးရင်းသွားလာနေတဲ့သူတွေကိုပြစ်ခတ်တဲ့ဖြစ်စဉ်လည်းရှိခဲ့တယ်လို့ကရင်နီလူခွေအဖွဲ့ကဒါရိုက်တာကိုပညာကပြောပြပါတယ်
ဒေါက်တာကောကုန်းတာကနေမုံဖြစ်ဖြစ်သွားတဲ့ဖက်မှာလည်းတော်တော်စစ်အထွတ်ဖြစ်ဒီကုန်းတာမြောက်ခေကျွန်တော်ဒီလက်ကအထက်နာမှာပေါ့နော်အဲ့ဒီကျွန်တော်တက်ကြိတ်ရှိတော့ပေါ့နော်အဲ့မှာစစ်တယ်နောက်ပို့ဆိုးတာကခုကမြို့တွင်းမှာစစ်စစ်မှုတွေများတဲ့ဖြစ်ဒီနေ့ကပဲကျွန်တော်ဒီဟိုမိုင်းလုံးဖက်မှာပေါ့နော်စကင်မောင်းနဲ့တော်ပြစ်လို့အပြစ်ခံလိုက်ရတော့ပေါ့နော်စစ်တပ်ကနေပြစ်လို့တည်ဆုံမှုတွေပေါ့နော်အဲ့လိုဖြစ်တဲ့ရှိတယ်ပေါ့နော်စစ်တော်ခုနှစ်ပိုင်းတော့ကြမ်းလာတယ်
ကရပီနယ်ရီဘက်မှဆိုရင်လမ်းသွားလမ်းလာတဲ့သူတွေကိုတင်းကျပ်စွာစစ်ဆေးတဲ့အပြင်စစ်ကောင်စီရဲ့ထောက်ခံချက်မရှိရင်စံတွေကိုတည်ယူခွင့်မပြုဘူးလို့ဒီမော့ဆိုမြို့နယ်အရှိချမ်းကစစ်ဆောင်ကူညီသူတဦးကပြောပြပါတယ
်။ကီးတော်လမွန်းပတ်တဲ့မှာရှိတဲ့ချမ်းမှုတွေရင်ကထပ်ပုံမှာတင်းကျပ်လာတာပေါ့နော်။ညာစစ်ဆေးမှုတွေလောက်နေတယ်။ဟုတ်ပြီလို့ရှိရင်ကျွန်တော်တို့ဒီလမ်းပေါ်မှာဆိုစစ်ဒီချမ်းတွေပါတယ်။ဒါပြည့်ရှိတဲ့လောဘခွင့်မပြုတဲ့အနေထားမှာရှိတယ်ပေါ့နော်။ဒါတော့ကတည်ချင်တယ်ဆိုလို့ရှိရင်ဒီသူတို့ရဲ့ဟိုထောက်ခါချက်တွေဒီထေအိုရဲ့ထောက်ခါချက်တွေပါလေယူရမယ်ဆက်ဖြစ်သူတို့အများကြီးဖြစ်တယ်ပေါ့နော်။အဲ့လိုမျိုးမဟုတ်လို့ရှိရင်ဆန်နေတိမ့်သွားတာတော့အရှိတံငွေရိုက်တာတော့အဲ့လိုမျိုးတွေတော့တယ်ပေါ့နော
်။စစ်ကောင်စီဘက်ကအခုလိုလုံခြုံရေးတိုးမြင့်ချထားပြီးတော့စစ်ဆေးနေတဲ့အတွက်တာမန်ခီးသွားပြည်သူတွေမှာလည်းအထူးစိုးရိမ်နေရပါတယ်စစ်စေးရေးခိတ်တွေကနေအရက်သားတွေကိုပြစ်ခတ်တယ်ဆိုတဲ့ကိစ္စကိုတော့စစ်ကောင်စီဘက်ကတုံ့ပြန်ဖြေရှင်းတာမရှိသေးပါဘူးအကြမ်းဖက်မှုတွေပေါ်ပေါက်နေတာတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်အပြစ်ဖို့နေသလိုတိုက်ပွဲတွေမဖြစ်ပွားတဲ့အချိန်မှာလည်းပြည်သူတွေဟာအထူးသတိထားပြီးသွာလာနေကြရပါတယ်ရှင
်မဆုမွန်ပြောပြသွားတာပါအင်္ဂါညချမ်းဗီဒီယိုမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မကြခင်မှာတော့ဒီကချင်အထက်ပိုင်းမှာကြွက်တွေတောင်းကျန်လို့တောင်ယာခင်းအများပြားပျက်စီးနေတဲ့အခြေအနေသတင်းပေးပို့ချက်ကိုတင်ပြမှာပါ။အခုတော့ UAE ကမြန်မာအလုပ်သမားတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်။အလုပ်ခိုင်ရှာဖွေရေးအေဂျင့်တချို့ရဲ့လိမ်လည်ခေါ်ဆောင်မှုကြောင့် ARS စော်ပွားများပြည်ထောင်စု UAE နိုင်ငံကိုရောက်ပြီးဒုက္ခရောက်နေတဲ့မြန်မာနိုင်ငံသား200ဝန်းကျင်လောက်ရှိတယ်လို့ဒူဘိုင်းရောက်မြန်မာလူမှုကူညီရေးအဖွဲ့တစ်ခုက VOA ကိုပြောပါတယ်။ဒီရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစော်ဝင်းနိုင်ကပြောပြမှာပါရှင်။
အရဇဝါမြတ်ပြည်တော်စု UAE မှာဒုက္ခရောက်ပြီးအလုတ်ကင်မရှိတောင်းတင်နေတဲ့မြန်မာနိုင်ငံသားတွေကအများစုဟာမြန်မာပြည်တွင်းကအလုတ်ကင်ရှာဖွေရေးလုပ်ငန်းတချို့ရဲ့ဆေးလွတ်မှုနဲ့မကြသေးခင်ကမှဒူဘိုင်းကိုရောက်သွားကြသူတွေဖြစ်ပါတယ်။အေဂျင်စီရဲ့လူကုန်ကူးမှုတွေအကြောင်းအွန်လိုင်းမှာရေးသားကြတဲ့သတင်းတွေထွက်နေတာကြောင့်လဲအလုတ်ကင်ရှာပေးတဲ့ဂျာကန်အဖွဲ့အစည်းတွေကရောက်လာတဲ့သူတွေကိုတစုတဝေးတည်းမထားဘဲနေရာအနှံ့မှာခွဲထားလိုက်တယ်လို့ကေဇေးရေးအဖွဲ့ကပြောပါတယ်။အများစုဟာလျှောက်ထားတဲ့အလုပ်တွေကိုမရဘဲလအတော်ကြာဒူဘိုင်းမှာတောင်းတင်နေကြတယ်လို့ပြောပြပါဗျ။
တရားမကောက်ခင်ဗျာကျွန်တော်ဒီတော့ဆိုရင်တော့200ကျော်ကျော်လောက်တော့ရှိသေးတယ်ခင်ဗျာအခုဒီမှာဆိုရင်သူကြက်ကြက်ကြီးဖြစ်ကုန်တာပေါ့အရင်ကတော့သူကဒီကြိမ်အင်ဂျင်နီယာပေါ့200ထဲမှာဖြူဖြူကြတယ်ဒါပေမဲ့နောက်ပိုင်းမှာကျတော့သူတို့ကအတုတ်ခွဲလိုက်တယ်20 30ကြီးခွဲကြပါလေ50တုံး40တုံးနဲ့အဲ့လိုမျိုးတွေတော့လောက်ကြတယ်ခင်ဗျာအချို့ကျတော့လည်းပုံမှန်ထက်ဆန့်ကူပြီးတော့လူရောင်းထက်စားကြရတာရှိခဲ့ပေါ့
ပြီးခဲ့တဲ့အော်ဂိုလာကွန်မိုင်းတုန်းကလည်းဒူဘိုင်းမြို့ကအခန်းတစ်ခုမှာပိတ်လောင်ခံထားရတဲ့မြန်မာအမျိုးသမီး၈ယောက်ဟာလူမှုကွန်ရက်ပေါ်ကနေဓာတ်ရိုက်ဗီဒီယိုထုတ်လွှင့်ပြီးအကူအညီတောင်းခဲ့ကြပါတယ်။သူတို့ကိုကူညီပေးသွားမယ်လို့ဆော်ဒီအာရေဗျာနိုင်ငံရီယတ်မြို့ကမြန်မာတန်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုခေါ်ဆောင်မှုတွေဟာလူကုန်ကူးမြောက်တာကြောင့် ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်လို့နိုင်ငံတကာအဆင့်အဖွဲ့အစည်းကြီးတွေအနေနဲ့လည်းတာဝန်ယူကူညီပေးဖို့အလုပ်သမားအခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ LRDP ကကိုထွေးက VOE ကိုပြောပြပါတယ
်အဓိကတော့ဟို international law နဲ့ကျွန်တော်တို့ကအကင်တရားမှာပေါ့ဒီ national law နဲ့အဗမာဘီ law ရဆိုရင်တော့ဒါ agency တွေချိုးဖောက်တာပေါ့နိုင်ငံကြတော့ဒီစစ်ဆိုးရလက်ထက်မှာတော့ဘာဥဒေမှမရှိဘူးစစ်ဆိုးရလည်းလုံခြုံအောင်လုပ်နေတည်နေဆိုတော့အဲ့တော့ဟိုနိုင်ငံတကာဖွဲ့စည်းဆိုရင် ILO ကနေဒီကအချိန်ယူရမှာပေါ့
အခုလို့ဒူဘိုင်းမှာအလုပ်လုပ်ဖို့လုပ်သားခေါ်ယူနေတဲ့ agency တွေဟာဌာနဆိုင်ရာဘက်ကခွင့်ပြုထားတာမဟုတ်ကြောင်းမြန်မာအလုပ်သမားရေးဌာနရဲ့အမြဲတမ်းအတွင်းဝန်ဥညွန့်ဝင်းက VOA ကိုပြောပါတယ်အေဂျင်စီတွေကိုလူကုန်ကူးမှုဥပဒေအလုပ်သမားဆိုင်ရာဥပဒေတွေနဲ့အရေးယူနိုင်တယ်လို့သူကပြောပါတယ
်ဒူဘိုင်းကိုတွေ့တဲ့ကုမ္ပဏီဒီတရားဝင်အေဂျင်စီမဟုတ်ဘူးကြာနောက်သူကသူလိန်လေပြီးတော့နာမည်ကပ်ပြီးတော့ကျွန်တော်တို့စီမှာ registration မလုပ်ထားတဲ့အေဂျင်စီကပို့တာဖြစ်တယ်အဲ့တော့မှတ်ပုံမတင်ထားဘဲနဲ့ license မရှိဘဲနဲ့ဟိုလူပို့တဲ့အတွက်ပေါ့နော်ဒီကိစ္စလုပ်တဲ့အတွက်အဲဟိုဘက်ကလူမောက်ကိုလူပုံကူးဆိုင်ရာဒီတဲ့ဥပဒေနဲ့လည်းအေးအေးယူခံမှာဖြစ်တယ်အဲဒီဘက်ကကြာတော့လုံသမားဝန်ကြီးဌာနကတော့ဒီဘက်လုံကန်ဆိုင်ရာဥပဒေနဲ့လည်းအေးအေးယူမှာဖြစ်ပါပြီ
ပြည်တွင်းမှာအလုတ်ကန်ရှာဖွေရေးအေဂျင်စီနာမည်ကိုခံပြီးဒူဘိုင်းကိုလုတ်သားဆီလွတ်နေတဲ့လုပ်ငန်းတွေရှိသလိုမြန်မာတယောက်ကိုကြက်ငွေ48သိန်းတောင်းပြီးခေါ်ယူနေတဲ့အေဂျင်စီတွေလည်းရှိပါတယ်အကောင်းဆုံးကတော့UAE ကအလုပ်တွေကိုတဆင့်မဟုတ်ပဲတိုင်းရိုက်လျှောက်ထားတာကအကောင်းဆုံးဖြစ်တယ်လို့ဒူဘိုင်းကမြန်မာအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ
ကိုဆောင်ဝင်းလှိုင်ပြပြသွားတာပါခုတော့ကချင်ပြည်နယ်ကအခြေအနေကိုပြပြမှာပါရှင်ကချင်ပြည်နယ်အထက်ပိုင်းဒေသမှာကြွက်တွေတောင်းကျန်းလာကြောင်းတောင်ယာကင်းအများအပြားပျက်စီးပြီးတော့ဒေသခံတွေဟာအငတ်ဘေးနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်ဒါဟာနှစ်90အတွင်းမှာတကြိမ်ဖြစ်တတ်တဲ့ဝါးသီးသီးတာနဲ့ဆက်ဆက်နေကြောင်းဒေသခံတွေကပြောပါတယ် KDN G call ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကတော့ဒီဒေသခံတွေအငတ်ဘေးမကြုံရအောင်ကူညီပေးလုပ်ငန်းတွေကိုတက်နိုင်သလောက်ဆောင်ရွက်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်
။အေယာဝတီမြစ်စုံဒေသအထက်ပိုင်းစွန်ဘရာဘုံနဲ့အင်ဂျင်ရန်မြို့နယ်တွေမှာကြွက်တွေတောင်းကျမ်းတဲ့ဘေးကိုရင်ဆိုင်နေရတာပါ။တောင်ယာခင်းတွေကြွက်ကြောက်ပျက်စီးနေတဲ့အခြေအနေကိုဒေသခံတူက VOA ကိုအခုလိုပြောပါတယ်
။ဒီနေ့ဖြစ်ချက်ကစကားပြင်းရဲ့အချင်းကလည်းကိုစကားပြင်းမဟုတ်ဘူးဟာပြောင်းလာတာအခုလုံးဖြတ်တာကြာ။မြစ်ကြီးသားရဲ့ဟာဆက်တဲ့မြစ်စုံဒေသကျေချာမော်တော့ဆိုတော့အဲ့တပတ်မှာသူဘာဘုံမျိုးနေကြီးအင်းချောင်းရောင်မျိုးနေအဲ့ဒါကလုံးဖြည့်စီခါရပြီဆိုတော့တောင်းရဒီနေ့ကအဲ့ကြီးလာနေမပြောဘူးလေတော့ဆိုတော့အဲ့ဒီတောင်းရပဲမိခုနေဒီတော့လက်ချင်နေတာအားရတော့ရတော့တော်လေးဖြစ်ခင်းနေပုံပေါ်ဒီနေ့
ဆွန်ဘရာဘုံမျိုးနေကဒေသခံတူကတော့ကြွက်တွေတောင်းကျမ်းလာတာဟာပြီးခဲ့တဲ့နှစ်ဝါသီချိန်ကစတင်ခဲ့ပြီးဒီနှစ်ပုံမှုဆိုးဝါးလာတယ်လို့ပြောပါတယ
်2021ကနေမလီခါရဲ့ချက်သက်အဲ့5ရွာလောက်အမှဝါဒီအတိအကျတာမျိုးတွေဖြစ်တဲ့အခါကျတော့ကြက်တွေအရန်ပေါ်လာတယ်300ကျပါတချို့တွေကပုံကြီးပါပါတော့ပေါ့အဲ့ဒီနှစ်2021ပေါ့နော်ဒီနှစ်မလေးပိုးမှဆူလာတာဟုတ်ကဲ့မလီခါရဲ့နောက်ပဲချန်စံပြဘုံမြေဒီတောင်ကျတာအမှရှိတဲ့ယူဝါမြေပုံလုံးတောင်ရစပါးဒီလေချွတ်သေးဒီပေါ့နော်ဆက်ကနေဒီပြင်းမလီခါရဲ့ချစ်တဲ့ချမ်းအဘက်မှာလဲအာရန်ဆူနေပြီတချမ်းကျတော့ဘရာဂိုမြို့နဲ့တချမ်းကျတော့ဒီတောင်ရမြို့နဲ့ပဲဆရာ
ဒီဒေတာမှာနေထိုင်သူတွေဟာဘဝရက်တည်ရေးအတွက်ရွှေပြောင်းတောင်ရအပေါ်အဓိကမိခိုနေရပြီးလမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်ရခင်ကလေးကစားနေရိတ်ခခက်ခဲတဲ့ဒေတာတွေဖြစ်တယ်လို့ KDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစားကြီးကပြောပါတယ်လက်ရှိကြွက်ဘေးအန္တရာယ်နဲ့ရင်ဆိုင်နေရတာကိုတက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အရေးပေါ်အကူအညီတွေဆောင်ရွက်ပေးဖို့လည်းအခုလိုတိုက်တွန်းပါတယ
်အဓိကသူတို့မိခိုတာအဲ့ဒီတောင်ရဒီကြက်လမ်းပန်းဆက်သွယ်ရေးကဖြစ်တဲ့ခါကျတော့ဒုက္ခရောက်တယ်ဒီနေ့ကပုံစံမျိုးချစ်သေးတယ်ရောက်တယ်နောက်ထုံးကနေညက်ချင်းနေချောင်းရယ်ကိုယ်စင်းနေညက်တာရယ်ဒီဒေါ်လာဈေးရွှေဈေးဒီလိုကစားတဲ့အချိန်မှာကျတော့ဒီအခါတိုင်းညက်တဲ့ဒီမှာအငတ်ပေးကြုံတိဖွဲရှိရပါတော့ဒါတက်ခါရအလုံးအဖွဲစီးပြီးရောအဖွဲစီးပေါင်းဆိုကြတော့ဒီတချင်းတာနာထောက်ထားမှုကိုထောက်ပံ့တင်တယ်ဗောနော်အဲ့ဒီခုချက်ပေးတယ်ကျွန်မရတဲ့ဒီအဲဒီလူချပိုင်းကလူထုလေးပေါ့နော
်1989ခုနှစ်ကလည်းကချင်ပြည်နယ်မြစ်ဆုံအထပ်ပိုင်းဒေသမှာအလားတူကြွက်ဘေးကြောက်ရောက်တာကြောင့်ဒေသခံတွေအငတ်ဘေးရင်ဆိုင်ခဲ့ရပြီးတေဆုံးသူတွေရှိခဲ့တယ်လို့အခြားဒေသကိုပြောင်းရွှေ့သွားတာတွေရှိခဲ့ပါတယ်2006ခုနှစ်ကလည်းချင်းပြည်နယ်တောင်ပိုင်းဒေသတွေမှာဝါသီးပြီးခဲ့ပြီးဝါသီးလာစားတဲ့ကြွက်တွေကတောင်ယာစပားတွေဖျက်ဆီးခဲ့တာကြောင့်2010ခုနှစ်လောက်အထိရိတ်ခအခက်ခဲနဲ့ရင်ဆိုင်ခဲ့ရပူပါတယ
်ကိုစံကျော်ပြောပြသွားတာပါအင်္ဂါညချမ်း VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ Conservative Party ခေါင်းဆောင်တစ်ဖြစ်ရွေးချယ်ခံရတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Liz Truss ဟာဒီကနေ့ဗြိတိန်ဝန်ကြီးချုပ်တစ်ဖြစ်လာပါပြီ။တက်တမ်းမပြည့်ခင်နှုတ်ထွက်သွားတဲ့ဝန်ကြီးချုပ် Boris Johnson ရဲ့ကြံရှိနေတဲ့တက်တမ်းကာလဒီနှစ်နှစ်ကျော်အတွက်တာဝန်ယူသွားမှာဖြစ်ပါတယ်။ Liz Truss ဟာတတိယမြောက်ဗြိတိန်အမျိုးသမီးဝန်ကြီးချုပ်လည်းဖြစ်ပါတယ်။သူ့အရင်အမျိုးသမီးဗြိတိန်ဝန်ကြီးချုပ်တွေဖြစ်တဲ့ Margaret ThatcherTreasure Mero နဲ့နိုင်ရှင်ရေ list stress မှာဘာတွေကြွားချက်ရှိနေလဲမြမအရေးကိုရောသူ့အနေနဲ့ဘလို့ကင်တွယ်သွားဖို့ရှိတယ်လေလန်ဒန်မြို့မှာနေထိုင်တဲ့ဗြိတိန်နန်းတော်ကအရက်သားတွေအတွက်ချီးမြှင့်တဲ့အမြင့်ဆုံးဘွဲတစ်စိတ် the most excellent order of the British Empire OBE ကိုလက်ခံရရှိထားသူဒေါနီတာရင်ရင်မေကိုဆက်သွယ်မေးမြန်းထားပါတယ်
ကျွန်မစိတ်ဖြင့်ပြောရရင် Margaret Thatcher ကတော့အရန်ချက်မြတ်တယ်လေသူ့ကိုဆိုလို့ရှိရင် Iron Lady လို့ကိုလူတွေကသတ်မှတ်ကြတယ်ဘာဖြစ်လို့လဲဆိုတော့သူကဟိုချက်မြတ်လုံးလုံးယောက်ျားတွေနဲ့လဲသူကရှင်နိုင်တယ်ပထမဆုံးအမျိုးသမီးဝန်ကြီးချုပ်လည်းဖြစ်တယ်တခါ Treasury မေဝန်ကြီးချုပ်ဖြစ်လာတဲ့ခါကျတော့ကျွန်မက Treasury မေကိုသိတော့အားမရဘူးသူကနည်းနည်းဟိုရင်းနော်ဟိုပြော့တယ်လို့ကိုကထင်တာပေါ့နော်အဲဒါမဲ့သူ့တိုင်းတာနဲ့တော့သူအုတ်ချုပ်သွားပါတယ်ဒါမဲ့ထင်တဲ့အတိုင်းမှာပဲဟိုသူတိုက်အချိန်မပြည့်ဘူးပေါ့အဲလိုလိုရှိတယ်အဲ့တော့ Let's trust ကြတော့ကျမတို့က ตัวอะไรชัดๆแท้มาป่าเลยโหตะเพียงกุนนี้จริงๆเนี่ยเมียตะมี้วุ่นนี้จุ๊ดเนี่ยนั่งเฉยป่ะเลยแล้วตัวอ่ะดิจ้องตะตาตัวออกซอดมาจ้องตะตาโหไอ้จ้องตะเคร้อ่ะตัวอ่ะชัดๆเนี่ยเดี๋ยวก็ปะแก่เลยไอ้เมียตะมี้เกษาดิอะไรตะมี้เกษาดิเนี่ยแท้มาป่ะเนาะแต่ไม่ทุกคนน่ะตรงนี้ก็ตัวอย่างน้อยเลเวอร์ปาร์ตี้วินนี่เนาะ แต่ไอ้อย่างอ่ะตัวเล็กเลเวอร์ปาร์ตี้วินป่ะเนาะนอกจากตัวเลเวอร์ปาร์ตี้วินไล่เดเลเวอร์เดโมแครตปาร์ตี้วินขึ้นไปเลยไอ้อีกทีนอกไปจากตัวคอนเซอร์เวทีฟปาร์ตี้วินตะคาลุบตัวเนี่ยปาร์ตี้ไอ้คอนเซอร์เวทีฟปาร์ตี้เนี่ยวินตัวแล้วป่ะเนาะทีนี้ก็มาตัวดูตู้อุเปียยังใส่ซูเลยตีแต่ตามเลยเลเวอร์เดโมแครติกตัวอ่ะลูรูปะกะนี่อะหยังใส่ยัดดีเลยคอนเซอร์เวทีฟก็တော့อะหยังเช่นเนาะที่ประเทศเนี่ยก็ ยัดดีเลยหลูๆเนี่ยไอ้หลูเว้ยอสวยฉิจ๋าล่ะโอ้ไอ้จ้ะတော့สู่สู่เสียใส่ซูပြီးတော့อาจารย์อีสภาไม่ပြောဘူးလို့တော့ပြောတယ်သူကတော့
เพราะตัวเนี่ยคอนเซอร์เวชั่นชิดเนี่ยไปมาป่ะเนาะตัวเนี่ยด่าลุกไกลตัวไล่ไม่ลุกจัดเนี่ยหาတော့ရှိတယ်အဲ့တော့ဒီသူ့ကြည်ရတာတော့
ပါတီဝင်เนี่ยနောက်တစ်ခါသူ့ရဲ့အခုဝင်ကြီးချုပ်သစ်ဖြစ်သူတာဝန်ထမ်းဆောင်မယ်ဆိုရင်သူ့တက်တန်အောင်ဘယ်လောက်ဆက်ရှိမှာရှင်အဲ့ဒါကတော့အခုကသူကတော့ဟိုဂျားပြတ်လူဖြစ်သွားတာပေါ့เนาะတကယ်ဟိုဘူရောက်ပွဲချိန်မှာတက်လာတယ်ဝင်ကြီးချုပ်မဟုတ်ဘူးဒီဘော်ရစ်ဂျွန်ဆန်ကိုသူ့ပါတီထဲမှာကိုကအယုံကြည်မရှိဆိုတဲ့အဆိုတွေနဲ့ကိုဖုတ်ဆက်လိုက်တာဟုတ်ဆုတ်ထုတ ယူလိုက်တာပေါ့နော်အဲ့တော့ဒီတိုင်းပြည်ရဲ့အစီအမံစီကံရေးအားလည်းပါတီကောင်းဆောင်မှဝင်နေတုန်းဖြစ်လာတာဟုတ်ဆိုတော့
ဟုတ်ကဲ့ဆိုတော့အဲ့တော့သူက Boris Johnson ရှိတဲ့တက်တန်းအတိုင်းသူဆက်ပြီးတော့ထမ်းဆောင်သွားမှာလားသူရဲ့ဝန်ကြီးချုပ်တက်တန်းနောက်ရွေးကောက်ပွဲမတိုင်ခင်ချီကသူဘယ်လောက်ဆက်ပြီးတော့ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်သွားမှာ
အဲ့ဒါတော့ဟိုနောက်ဝန်ကြီးချုပ်တက်တန်းလည်းဆိုလို့ရှိရင်တော့ဒီကားထဲမှာသူတိတ်တော့အချိန်တော့မရှိဘူးနော်ဟိုနောက်ဝန်ကြီးချုပ်တက်တန်းရောက်လို့ရှိရင်တော့ဘာဆိုတော့ Labour Party ကဖြည့်သေးတာဟိုတိုက်ခံပါတီကလည်းဝင်ပြရဲဦးမှာဟိုဆိုတော့သူကအစတမ်းပြေတော့မဟုတ်ဘူးဒါပေမဲ့လူတွေကသူ့ကိုကြိုက်တယ်ဆိုလို့ရှိရင်တော့သူနောက်တက်တန်းလဲသူပြန်ပြီးတော့ရွေးခံခွင့်ရှိတာပေါ့နော်အများကျတော့ဒီတိုင်းပြည်မှာဝန်ကြီးချုပ်တွေကနှစ်နှစ်တက်တန်းတော့ဖြစ်ကြပါတယ်ဟိုတိုနီဘလဲရုံးကလည်းသူနှစ်နှစ်တက်တန်းအုပ်ချုပ်သွားတာပဲလေဆိုအဲ့လိုတော့ရှိပါတယ်
အဲ့တော့အခုဒီ BTA ဝင်ကြီးချုပ်တက်ဖြစ်လာမယ် List Trust ကဟိုမြမအရေးနဲ့ပတ်သက်ရောသူ့ရဲ့ရည်တည်ချက်ကိုဘယ်လိုတွေးရလဲရှင
်။ကျွန်မအထင်ပြောရရင်တော့သူ Boris Johnson ကစလို့ရှိနေမြမအရေးကိုပို့ပြီးတော့ထဲထဲဝင်ဝင်စောင့်နေနိုင်တယ်လို့မျှော်လင့်တယ်လေ။ဘာဖြစ်လို့လဲဆိုတော့သူကိုယ်တိုင်ကလည်းအမျိုးသမီးဖြစ်နေတယ်။နောက်သူတာဝန်ယူတဲ့ဒီအငြင်းအဝင်ကြီးကိုနော်ဒီဝင်ကြီးဌာနကြီးမှာအရာရှိကြီးလုပ်ခဲ့တဲ့အချိန်မှာဟလာဒီကလေးတငယ်နဲ့ပညာရေးနဲ့စောင့်ရှောက်ရေးဌာနတွေမှာနောက်တစ်ခါပတ်ဝန်းကျင်ထိမ့်သိမ့်ရေးเนาะနောက်တရားရေးဝင်ကြီးเนาะနောက်အရေးကြီးတာနိုင်ငံရေးဝင်ကြီးပဲဆိုတော့ဒါတွေကအရေးပါတယ်အဲ့တော့သူ့ကိုလည်းစာရင်းရေးကြတယ်ဒီမြန်မာရေးနဲ့ပတ်သက်ပြီးတော့လေဟိုဒီကမြန်မာလူထုကနေပေါ့เนาะဒီပြည်ထောင်နိုင်ငံမှာရောက်နေတဲ့မြန်မာလူထုတွေကနေစာရင်းမြန်မာနိုင်ငံသားတွေကစာရေးတော့လေအဲ့သူဌာနကနေစာရေးပြန်တယ်ဒီရေးကိစ္စကိုသူတို့ကောင်းတဲ့မှာရှိပါတယ်ပေါ့သူတို့စဉ်းစားနေပါတယ်ကိုကဆက်တွေ့လဲလို့သူတို့စပြန်တယ်ဆိုလို့ရှိရင်ဒီဥစ္စာသူတို့အလေးတင်ထားတယ်ဆိုတော့ဟိုညွှန်လဲချက်ကျွန်တော်တို့ပါရှိတာပေါ့နော
်ဒီ list trust နေနေရောဖိအားပေးသွားမယ်သဘောရှိလားဒါမှမဟုတ်ပျော့ပြောင်းမယ်ပုံစံရှိလားရှင
်ကျွန်တော်ပျော့ပြောင်းမယ်လို့တော့မထင်ဘူးနော်အဲ့လိုပဲဆက်ပြီးတော့ဖိအားပေးသွားမယ်လို့ပဲထင်တယ်အရင်တော့ Britain ကဒီ EU အဖွဲ့ဝင်ဖြစ်ခဲ့တဲ့အချိန်ကတော့တစ်ခုတစ်ခုလုပ်တော့မယ်ဆိုရင်တို့ကတစ်ခုတစ်ခုဆွန့်ချက်ချက်ချလိုက်မယ်ဆိုလို့ရှိရင် EU နိုင်ငံကောက်လုပ်နေတဲ့တိုင်ပင်တာပေါ့နော်အခုကဒီ Brexit ဖြစ်ပြီးတဲ့နောက်ပိုင်းကျတော့ Britain ကသူ့ဟာဒီရက်တီနေတော့သူ့ဆုံးဖြတ်ချက်ကသူ့ဆုံးချက်ချက်ပဲဖြစ်မှာပဲအဲ့တော့ကျွန်မအမြင်ပြောရရင်တော့သူပို့ပြီးတော့ပြတ်သားတဲ့ဆုံးဖြတ်ချက်တွေချမယ် နော်ဒီအရေးယူဆောင်ရွက်မှုတွေလည်းပို့ပြီးတော့တုံ့ပြန်မယ်လို့တော့ကျမတို့ထင်ပါတယ
်။အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်လေးကိုနားဆင်ကြည့်ရှုနေကြတာပါ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ
VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOA မြန်မာပိုင်းအနေနဲ့လူထုမိတ်ဆွေ24နာရီအစီအစဉ်မှာ RFA လွတ်လပ်တဲ့အာရှအသံမြန်မာပိုင်းနဲ့လည်းပူးပေါင်းတင်ဆက်နေပါတယ်ရှင်။ VOA မြန်မာပိုင်းကအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမြင်ကွင်းကျဲမြင်ကွင်းကျဲမှတ်စုတမိနစ်ဒီလူကြည့်များတဲ့တမိနစ်ဗီဒီယိုသတင်းတိုတွေဒီဆိုရှယ်မီဒီယာပေါ်ကသတင်းတိုတွေအကြောင်းနောက်အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစီအားကဘာတလွားခီးသွားစတဲ့ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုတော့ထိုင်းနိုင်ငံဘန်ကောက်မြို့ကချူလောင်လောင်ကွန်မှာပြုလုပ်တဲ့ချူလောင်လောင်ကွန်တက်တူမှာပြုလုပ်တဲ့မြန်မာရေးဆွေးနွေးပွဲအကြောင်းကိုကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲနဲ့ပဋိပက္ခတွေမိုးရာသီကုန်ဆုံးနှစ်6တွေ့ရာသီမှာပိုးပြီးများလာနိုင်သလိုလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအကျက်အတဲအခြေအနေလာမယ့်လပိုင်းတွေအတွင်းမှာလည်းပိုးပြီးဆိုးဝါးလာနိုင်တယ်လို့ထိုင်းနိုင်ငံချူလောင်လောင်ကွန်တက်ကတူမှာဒီကနေ့ကျင်းပတဲ့မြမအရေးဆွေးနွေးပွဲမှာမြမအရေးသုံးသက်သူတွေကပြောဆိုသွားပါတယ်မြမနိုင်ငံကစီးပွားရေးပညာရှင်တအုပ်ဖြစ်တဲ့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာဌာနဒါရိုက်တာဒေါက်တာဇော်ဦးကတော့မြမစီးပွားရေးတည်ငြိမ်ဖို့နဲ့အကျက်အတဲတွေကိုကျော်လွှားနိုင်ဖို့ထိုင်းနိုင်ငံရဲ့အကူအညီလိုအပ်တဲ့အကြောင်းလဲအဓိကဆွေးနွေးသွားပါတယ်။ဒီဆွေးနွေးပွဲအကြောင်းကိုကိုသိန်းထိုင်ဦးဘန်ကောက်မြို့ကနေတင်ပြပို့ထားပါတယ်ရှင်
။စစ်တကအာဏာသိမ်းပြီးစကောလာကြောင့်မြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြည်တွင်းစစ်နိုင်ငံရေးအပြောင်းလဲအတွက်တွန်းအားတဲ့ကံပြိပကဖြစ်ပေါ်နေတဲ့စစ်မြေပြင်အခြေအနေနောက်ရှေ့မှာဖြစ်လာနိုင်ခြေတွေကိုမြမရေးလေးလာသူတွေဆွေးနွေးကြတာပါထိုင်းနိုင်ငံကလူကြုံရေးနဲ့နိုင်ငံတကာလေးလာရေးဌာန ISIS ကကြီးမှုကျင်းပတဲ့ဆွေးနွေးပွဲဖြစ်ပါတယ်ဆွေးနွေးပွဲဖြစ်မြောက်ငွေကြေးကုန်ကြခံကမ္ဘာကထလုပ်ပေးခဲ့တဲ့ဥရောပသမဂ္ဂကိုစားထိုင်းနိုင်ငံဆိုင်ရာဥရောပသမ္မတကြီးဒေးဗစ်ဒေးလီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်ကိုအဖွဲ့မင်ကွန်မှာပြောကြားသွားပါတယ်
The EU continues to stand ready.
မြန်မာနိုင်ငံငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးတခြားနိုင်ငံတွေနဲ့အတူဆက်လက်လက်တွဲဆောင်ရွက်သွားမယ်အကြောင်းဥရောပသမဂ္ဂရဲ့ရည်တည်ချက်ကိုတန်မတ်ကြီးဒေးဗစ်ဒေးလီပြောဆိုမိတ်ဆက်သွားပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဒီဒီချိန်စစ်တပ်ကအာဏာသိမ်းမှုဟာအရင် 1962 ခုနှစ် 1988 ခုနှစ်တွေကအာဏာသိမ်းမှုတွေနဲ့မတူဘူးဆိုတော့ထိုင်းနိုင်ငံလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးဌာန ISIS ဒါရိုက်တာပါမောက်ကဒေါက်တာ39 Ponsak Rehak ကထောက်ပြပြောဆိုပါတယ
် This coup in Myanmar was a different kind of
ဒီတစ်ချိန်အာဏာသိမ်းမှုကအရင်ကဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေနဲ့လုံးဝမတူပါဘူးအရင်ကလိုစစ်တပ်ကအင်အားခိုင်မာပြီးအားကောင်းတယ်ဆိုတာပြသနိုင်တဲ့အာဏာသိမ်းမှုမျိုးလည်းမဟုတ်ပါဘူးအာဏာသိမ်းမှုကိုတုံ့ပြန်တဲ့အတိုက်ခံတွေအကြားမဟာမိတ်အရာလက်တွဲပြီးတော့ဆန့်ကျင်အုံကြွမှုတွေချက်ချင်းပေါ်ပေါက်လာပါတယ်လက်တွဲခဲ့တဲ့မဟာမိတ်တွေကအရင်ကထက်ပိုပြီးခင့်မိတယ်လို့လက်နက်တွေပိုတက်ဆင်နိုင်တဲ့တန်တိတ်ထံခိုင်မာပြီးတော့မဖြစ်မနေလှုပ်ဆောင်မယ်လို့ဆုံးဖြတ်ထားတဲ့အသက်နဲ့ရင်ပြီးဆွန်းဆွန်းစားစားပြန်တိုက်တဲ့အတိုက်ခံတွေပေါ်လာခဲ့တာပေါ့
သူပြင်ပြောင်းလဲခဲ့ကြချီးပြင်းလာခဲ့တဲ့လူငယ်မျိုးဆက်တွေအရှုံးမပေးပဲဆက်ပြီးတိုက်ပွဲဝင်နေကြတဲ့အတွက်စစ်တပ်အနေနဲ့အာဏာကိုဆက်ပြီးထိန်းနိုင်ဖို့ခက်ခဲခဲရုန်းကန်နေရတယ်လို့ဒေါက်တာတတီနန်ကပြောဆိုသွားပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာ1950ခုနှစ်တွေအတွင်းစစ်တပ်ကရန်ကုန်မြို့နီနာကွက်ကွက်ကိုပဲထိန်းထားနိုင်ခဲ့တဲ့အခြေအနေမျိုးပြန်ရောက်သွားနိုင်တယ်လို့သုံးသပ်သူကကာကွယ်ရေးဆိုင်ရာ James Stephens စာဆောင်ကလူကြိုးရေးဆိုင်ရာဆောင်းပါးတွေသုံးသပ်ရေးသားတဲ့အန်ထိုနီဒေးဗစ်ဖြစ်ပါတယ်။1950ခုနှစ်ကလိုစစ်တပ်ကတဖြည်းဖြည်းတည်ယူနိုင်မယ်ဆိုတဲ့မျှော်လင့်ချက်ကစိတ်ကူးရင်တသက်ဖြစ်သွားနိုင်တယ်ဆိုပြီးသူကသုံးသပ်ပြောဆိုသွားပါတယ်
။ This may be a return to the 1950s and what that theory implies
PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကြည့်တဲ့အခါအားလုံးကမြန်မာနိုင်ငံအတွင်းကဗမာတိုင်းရင်းသားတွေအများစုဖြစ်နေတာကိုတွေ့ရပါတယ်။အဖွဲ့အစည်းတွေကိုကြည့်ရင်လည်းနေရာတိုင်းမှာပြန့်နှံ့နေပြီးမြန်မာနိုင်ငံအလယ်ပိုင်းမှာမြို့တိုင်းနေပါလောက်ရှိနေတာကိုတွေ့ရပါတယ်။ အခိုင်အမာအမြင့်တွယ်ထားပြီးမကြသေးခင်လပိုင်းနေအတွင်းမှာပိုပြီးခိုင်ခိုင်မာမာစစ်တပ်ကအာဏာသိမ်းပြီးပေါ်ပေါက်လာပေမဲ့လက်နက်အင်အားလည်းအရင်ကားတဲ့ပိုပြီးကောင်းအောင်တတ်ဆင်လာနိုင်သလိုတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ကရင်ကချင်ချင်းကရင်နီစတဲ့အဖွဲ့အစည်းတွေနဲ့လည်းနီနီကကပူးပေါင်းပြီးတိုက်နေတာကိုတွေ့နေရပါတယ
်။အင်အားသိမ်းမများဘူးဆိုရင်တောင်မကြခင်ကမြန်မာနိုင်ငံနောက်ဖက်ချမ်းမှာရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ကလည်းပူးပေါင်းပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်လာခဲ့တဲ့အခြေအနေကိုလုံခြုံရေးဆိုင်ရာဆောင်းပါးတွေသုံးသပ်ရေးသားတဲ့အန်သိုနီဒေးဗစ်ကထောက်ပြသွားပါတယ်။စီးနီးပွဲမှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေအကျပ်ဒဲတွေနဲ့ပတ်သက်လို့လည်းအဓိကဆွေးနွေးကြပါလေ။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပြိုလဲလူအခြေအနေရောက်နေပြီဆိုတာကိုဒေါက်တာတတီတန်ကထောက်ပြသွားသလိုပဲ Nikkei Asia Review ကသတင်းအက်ဒီတာထိုင်းနိုင်ငံနိုင်ငံခြားသတင်းတောက်များအသင်းဥက္ကဋ္ဌအောင် Quan Robinson ကလည်းပါဝင်ဆွေးနွေးပါလေ
။ I think so far it is extraordinary that agricultural production has held.
ဒီနယ်လောင်စာဆီဈေးတွေတက်တာမြန်မာကျပ်ငွေတန်ဖိုးကျဆင်းတာတွေကြောင့်စိုက်ပျိုးလုပ်ငန်းထွက်ကုန်တွေအပေါ်အကြီးအကျယ်စူးစူးဝါထိခိုက်နေပါတယ်။ဗန်လုပ်ငန်းလည်းအကြီးအကျယ်အကျပ်တဲရင်ဆိုင်နေရတာပါ။ငွေကြေးဈေးကွက်အပေါ်ထိန်းချုပ်ရေးကြိုးစားတာတွေအပြင်ဗန်လုပ်ငန်းတွေအပေါ်မှာအုပ်ချုပ်ဖို့အတွေ့အကြုံမရှိတဲ့စစ်တပ်ခေါင်းဆောင်တွေကိုခန့်ထားတာတွေကလည်းစီးပွားရေးအပေါ်အကြီးအကျယ်ရိုက်ခတ်နေပါတယ
်။စစ်တေဝဲမှာမြန်မာနိုင်ငံကစီးပွားရေးပညာရှင်တူဖြစ်ပြီးအရင်ကတပ္ပတာဦးသိန်းစိန်လက်ထက်အချံပေးတူဖြစ်ခဲ့သူလက်ရှိတီးခြားလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာဌာနဒါရိုက်တာCenter for Economics and Social Development ကဒေါက်တာဇော်ဦးလည်းပါဝင်တက်ရောက်ပါတယ်။အခွင့်လန်းကောင်းဖြစ်တဲ့အကျပ်ဒဲတွေကိုစွန့်ပယ်လိုက်တာမျိုးမလုပ်ဖို့ဆွေးနွေးပွဲမှာသူကတိုက်တွန်းပြောဆိုသွားပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အစည်းအဝေးခန်းစာအရမြန်မာနိုင်ငံရဲ့စီးပွားရေး300ခန်းလုံးပြန်တက်လာမယ်ဆိုတဲ့ခန့်မှန်းချက်ကိုထောက်ပြပြီးသူကဆွေးနွေးတိုက်တွန်းသွားတာပါ။
I think these are some of the reports that have come out.And then the question is, who is actually responsible for the recovery? And then none of these.
Baban ye sitan ni tu tetana pyu chet de ya thwet la de asin kan sa de chu phit de chaung ne di si bwa ye pyan le a ga mu so ra ma bdu ma adik ta win shi mle so de a chet ko me ya ma phit de chaung so so ga pyo ga de nang ngai lou sha tu de ta win shi tu de mhou phe imitan so wa de a chet de ri cha nyama si bwa ye ko chan chan khan au yat di pi ga de tu de သူကတော့မထင်ရှားတဲ့ညတရတရေကောင်းလေးလို့နာမည်ပေးထားတဲ့အကြောင်းဒေါက်တာဇော်ဦးပြောသွားတာပါ။သူပြောသွားတဲ့မြမစီးပွားရေးကိုကြံ့ကြံ့ခံရည်တည်သူတွေဆွေရမှာတောင်သူလယ်သမားတွေအထယ်ကျုပ်ဆက်ယုံလူသမားတွေကြည်ပမှာထွက်လွတ်လို့ပြီးမြန်မာနိုင်ငံကိုငွေပြန်ပုတ်နေသူတွေကိုထည့်သွင်းပြောဆိုသွားပါတယ်။ဒီလိုအခက်အခဲတွေကြားအိန္ဒိချင်းထိုင်းနိုင်ငံအနေနဲ့အထူးကူညီနိုင်တဲ့အခက်အခဲတွေမှာရှိတယ်လို့လည်းဒေါက်တာဇော်ဦးပြောဆိုပါတယ်။ထိုင်းနိုင်ငံအနေနဲ့သူ့နိုင်ငံကိုလာရောက်လွတ်လပ်ကိုင်းသူတွေအတွက်ဈေးသက်သာပြီးလုံခြုံတဲ့သောလာရွှေပြောင်းနိုင်တဲ့အနေအထားတွေကျွမ်းကျင်အောင်တည်တံ့ပေးတာမျိုးတွေထောက်ပံ့ကူညီဖို့သူကတိုက်တွန်းသွားပါလေ။တစ်ချိန်တည်းမှာစီးပွားရေးရဒုက္ခရောက်ပြီးလူတွေစုလိုက်ထွက်လာနေတဲ့အနေအထားမျိုးမရောက်အောင်ကာကွယ်ဖို့နဲ့တရားမဝင်ငွေပို့ဆောင်နေတဲ့စနစ်ကိုပြန်လည်ပြင်ဆင်နိုင်ဖို့ထိုင်းနိုင်ငံအနေနဲ့ကူညီရေးတိုက်တွန်းသွားတာပါ။မြန်မာနိုင်ငံအနေနဲ့အကြက်ဒဲတွေကြားကရုံထွက်နေအောင်အာဆီယံနိုင်ငံတွေအတွင်းဦးစီးဦးဆောင်ခန့်ခန့်ဒါကနေကူညီဖို့လဲထိုင်းနိုင်ငံကိုသူကမြစ်တာရက်ခန့်သွားပါလေ။သုံးသက်သူတွေကြားမှာတော့မြန်မာနိုင်ငံရဲ့အခြေအနေဟာဒီလင်္ကာမှာကြုံခဲ့ရတဲ့စီးပွားရေးအကျပ်တဲ့အခြေအနေမျိုးပြိုလဲသွားနိုင်တဲ့အခြေအနေစီကိုဥတီသွားမလားဆွေးနွေးနေကြပါလေ။တစ်ချိန်တည်းမှာအခုရင်ဆိုင်နေရတဲ့အကျပ်တွေဘလောက်ကြာကြာဆက်ကြံ့ကြံ့ခံနိုင်မလဲ။ရေရာရာဖြစ်မသိသေးတဲ့မေခွန်းမျိုးတွေကိုလည်းဆွေးနွေးပွဲမှာတက်ရောက်သူတွေရောပါဝင်သူတွေမေခွန်းထုတ်ကြပါလေ။လက်နက်ကင်ပဋိပက္ခတွေကြားအတိုက်ခံအင်အားစုတွေရဲ့အင်အားထိန်းချုပ်နိုင်စွမ်းနဲ့နိုင်ငံတကာရဲ့အသိအမှတ်ပြုမှုတွေပေါ်မှာလည်းရှင်တွဲပြီးသုံးသပ်ဆွေးနွေးကြတာဖြစ်ပါလေခင်ဗျာ။ကျွန်တော်ဒိတ်ထိုက်ဦးပါ။
ကိုသိန်းထိုင်ဦးပါရှင်ဘန်ကောက်မြို့ကနေတင်ပြပို့ခဲ့တာပါအခုဆက်လက်ပြီးတော့ဒီ social media တွေပေါ်မှာလူကြည့်များတဲ့တမနစ်တင်တိုတွေကိုမအေးတန်နာကျော်ကစူးစီးတင်ပြမှာပါရှင
်ပြည်နိုင်ငံမှာ conservative ခေါင်းဆောင်တဲ့ဝန်ကြီးချုပ်ဖြစ်နေရွေးချယ်ခံရပြီးနောက်တည့်မှာပဲပြည်မကြီးကအတည်ပြုပေးလိုက်ပါတယ်ပရိရှာဘီရင်မာကြီးအလစ်ဇဘက်ဝင်းကြီးချုပ်တဲ့လစ်ထရက်စ်ရာထူးကနေထွက်ခွာတဲ့ဝင်းကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆန်တို့နဲ့စကော့တလန်ကဘယ်မောရာရဲတိုက်မှာတွေ့ဆုံခဲ့ပါတယ်။ဒါဝင်းကြီးချုပ်ဘော်ရစ်ဂျွန်ဆန်ဝင်းကြီးချုပ်ရာထူးနဲ့ဘီရင်မာကြီးကိုနောက်ဆုံးတွေ့ဆုံမှုဖြစ်ပါတယ်။သူက၃နှစ်တာဝင်းကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့ပြီးနှုတ်ထွက်စာကိုဘီရင်မာကြီးကိုပေးရရတာပါ။ဝင်းကြီးချုပ်တဲ့လစ်ထရက်စ်ကတော့အစိုးရအသစ်ဖွဲ့စည်းခွင့်ဘီရင်မာကြီးစီမှာတောင်းခံရပါတယ်။အဲ့လိုမျိုးဝင်ကြီးချုပ်ခန့်တဲ့အခမ်းအနားကိုတော့ K kitchen lakko nan shou chin khan na lo kho pyo aku khe ma lo de kae dan lakko ma nan naw ba wo pye ma ji ga tu ye nan tet ta shao lo ma win ji chouk paw 15 wo khan at khe pi ba bi aku mistress ga tu khan at de 15 u myaw win ji chouk phit pi lo britain tamai ma lo 56 u myaw win ji chouk phit ba le shin ရုရှားနိုင်ငံအရှေ့ပြားကန်ယူရန်ဒေတာမှာရုရှားကတရုတ်နိုင်ငံအပါအဝင်နိုင်ငံတချို့နဲ့ပူးပေါင်းစည်းရေးလေ့ကျင့်မှုပြုလုပ်နေပါတယ်။ရုရှားလေတပ်ဖွဲ့တွေအဝေးပြေဘုံကျဲလေရင်တွေထောက်ဖို့စစ်လေရင်တွေပါဝင်ပါတယ်။ဒီချိန်ထဲမှာပဲရုရှားနဲ့တရုတ်ရေတပ်တွေအရှေ့ဘက်ကဂျပန်ပင်လယ်ပြင်မှာလည်းရေကြောင်းစည်းရေးလေ့ကျင့်မှုပြုလုပ်တာပါ။ရုရှားနိုင်ငံအရှေ့ပြားပရီမော့စကီဒေတာမှာတရုတ်နဲ့ရုရှားပါဝင်တဲ့စည်းရေးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုဩဂုတ်လ31ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်။Vostok 2002စီရေးလေ့ကျင့်မှုကိုစက်တင်ဘာလ1ရက်နေ့မှာစတင်ပြီးတော့တပတ်ကြာပြုလုပ်တာပါ။ရုရှားတရုတ်အိန္ဒိယလော်ဘယ်လာရုစ်တာဂျီကစ္စတန်နိုင်ငံတို့နဲ့တခြားနိုင်ငံတချို့ပါဝင်ပါတယ်။ဒီစီရေးလေ့ကျင့်မှုကရုရှားတရုတ်နှစ်နိုင်ငံနှစ်စဉ်ပူးပေါင်းဆောင်ရွက်မှုရဲ့တစိမ့်တည်တာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လက်ထက်မှာနှစ်နိုင်ငံဆက်ဆံရေးကပိုပြီးတော့နှိကက်လာတာတွေ့ရပါတယ်။အိန္ဒိယနိုင်ငံမှာဟိန္ဒူဆင်နတ်ဘုရားဂနေရှာမဟာပိနဲ့နတ်ဘုရားမွေးနေ့ပွဲကိုတော့ဩဂုတ်လ31ရက်နေ့ကကျင်းပပြီးတော့လူပေါင်းသိန်းချီလာရောက်ခဲ့ပါတယ်။မဟာပိနဲ့နတ်ဘုရားကဟိန္ဒူဘာသာဝင်တွေရဲ့အယူဆအရချမ်းသာကြွယ်ဝမှုတွေစောင့်ခြင်းပေးပြီးတော့အခက်အခဲတွေဖယ်ရှားပေးတဲ့နတ်ဘုရားဖြစ်ပါတယ်။ဒါကြောင့်မလို့ဘေးရနေရာတွေပျောက်ပျောက်စေပြီးတော့တောင်းတဆုနဲ့ပြည့်စေတယ်ဆိုပြီးတော့မဟာပိနဲ့ဘုရားဝဲကိုအိန္ဒိယနိုင်ငံမှာကျင်းပတာပါ။ဒီနှစ်ဘုရားရဲ့မွေးနေ့အထိမ်းအမှတ်ကျင်းပတဲ့ဂနေရှာတူတီပွဲတော်ကနိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းတို့မှာအကြီးအကျယ်ကျင်းပတတ်ကြပါတယ်
။ सुबह को 5:30 बजे है वो एक्चुअली बहुत लाइन है लंबा लाइन है फिर भी बहुत
हां ဘိနေ့နှစ်ဘုရားကိုလာကြောက်ကျင်လို့ဒီကက်ယောဂါကြီးဘရော့ပြီးမလဲဆိုပြီးတော့စောင့်နေခဲ့ရပါတယ်လို့မွန်မိုင်းမျိုးကအစရိယန်ကပြောသွားပါတယ်။ဒီဘုရားပွဲမှာလာရောက်ပူဇော်သူတွေများလုံးတော့ပွဲတော်ကျင်းပတဲ့မြို့တိုင်းမှာလူတွေမနဲ့လင်းငင်တွေကလာပြီးတော့တန်းစီနေခဲ့ကြရတာပါ။နိုင်ငံတောင်ပိုင်းဟိုက်ဒရာဘတ်မြို့မှာတော့မဟာပိနဲ့နတ်ဘုရားယုတ်အကြီးကြီးနဲ့ပူဇော်ထားပါတယ်။ဒီပွဲတော်ကိုဆယ်ရက်ကြာကျင်းပပြီးတော့ပွဲတော်ပြီးဆုံးရင်ယုတ်တူတွေကိုရေးမြောရေးထဲမြုပ်လိုက်မှဖြစ်ပါတယ်။ကိုဗစ်ကပ္ဘာကူးစက်ကပ်ပြီးကြောင်းဒီပွဲတော်ကိုနှစ်နှစ်မကျင်းပနိုင်ခဲ့ပေမယ့်အခုမှအရင်လိုမျိုးအကြီးအကျယ်ပြင်ပြီးတော့ဆင်နွှဲခဲ့တာပါ။ပြင်းထန်တဲ့မုန်တိုင်းကြီးတွေနဲ့ရင်ဆိုင်ရလိမ့်ရှိတဲ့တောင်ကိုရီးယားနိုင်ငံကိုတိုင်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်ပြီးတော့တိုက်ခိုက်သွားတာပါ။နိုင်ငံတောင်ပိုင်းမှာစက်တင်ဘာလ6ရက်နေ့တုန်းကဝင်ပြီးတော့တိုက်ခိုက်တဲ့တိုင်ဖုန်းမုန်တိုင်းဟန်နင်တော့ကြောင့်လူပေါင်းများစွာဘေးလွရာပြောင်းရွှေ့ခဲ့ရပါတယ်။ဘူဆန်စိတ်ကဲမြို့နာကနေပြီးတော့ကုန်းတမိုင်းကိုဝင်ရောက်ပြီးတော့တနအိ89မိုင်နဲ့ရွေ့ရှားခဲ့ပါတယ်။ဘူဆန်မြို့မှာလှိုင်းကြီးတွေလာရိုက်တာမြင်ရပြီးတော့လက်နေမှာလည်းရေတွေလွှမ်းနေခဲ့တာပါ။ကိုရီးယားတောင်ပိုင်းမှာတနေ့တိုင်းမှာဘိုးရွာချင်းသုံးပေနီးပါးရွာချခဲ့ပြီးတော့လမ်းတွေပြတ်တောင်လက်စလိုက်တွေလည်းပြတ်ချရှိခဲ့ပါသေး။မုန်တိုင်းထွက်သွားတဲ့အခါမှာတော့အိမ်ပေါင်း6000လောက်လျှက်စီမီမရတော့ဘဲနဲ့လူအ ਨੇ ဆုံး2ဦးသေဆုံးပြီးတော့မြေအောက်ကရန်နာရနေရကိုရေဝင်ပြီးတော့ပိတ်မိလို့လူ10ဦးမကပျောက်ဆုံးနေပါသေး။မုန်တိုင်းကကိုရီးယားကျွန်းဆွယ်ကနေစက်တင်ဘာလ6ရက်နေ့အင်္ဂါမနေ့9:07လောက်မှာထွက်သွားတယ်လို့ကိုရီးယားမိုးစလဌာနကပြောပါသေး။မောင်နှံကဂျပန်နားကနေပြီးတော့လဲဖြတ်သွားခဲ့ပါလေရှင့်။ဆန်ဂျင်ကျူအောင်ရေဘေးတင်နေတဲ့ပါကစ္စတန်နိုင်ငံမှာဆွက်တောင်ကြားဒေသကလူကြိုက်များတဲ့ဟိုတယ်ကြီးရေစည်းနဲ့ပြိုကျမြစ်ထဲမျောပါသွားရတာကိုဩဂုတ်လ26ရက်နေ့ကတွေ့ရပါတယ်။ Clam အပန်းဖြေမျိုးဆွက်မြစ်ကန်နှစ်ဖူးမှာတည်ရှိတဲ့ New Honeymoon Hotel ရေစည်းချိန်နဲ့ပြိုလဲပြီးတော့မြစ်ထဲကျသွားတာဖြစ်ပါတယ်။ဒီမတိုင်ငယ်ရက်တွေကဟိုတယ်ကိုရေဝင်လာတာဖြစ်ပြီးတော့လူတွေကိုရွှေ့ပြောင်းထားလို့ထိခိုက်သေးဆုံးမှုမရှိပါဘူး။အစိုးရကလည်းအဲ့နေရာကနေဘေးလွတ်ရာကိုရွှေ့ပြောင်းဖို့အမိန့်ထုတ်ထားလို့ဟိုတယ်ရေထဲမျောချိန်မှာလူတွေအဲ့နေရာမှာဖြစ်ခဲ့တာဖြစ်ပါတယ်။ဆွေမြကန်တလျှောက်နေအိမ်တွေကလည်းလူတွေအားလုံးကိုရွှေ့ခိုင်းထားပါတယ်။ပါကစ္စတန်မှာဒီနေ့မိုးရေချိန်ကတာမန်ထက်200ရာခိုင်နှုန်းနီးပါးပို့ပြီးတော့ရွာသွန်းတာပါ။ဒီနေ့ဇွန်လမှာစတင်တဲ့မုတ်တုံရသည့်မိုးကြောင့်သမိုင်းမှာအဆိုးရွားဆုံးရေပင်းနဲ့ရင်ဆိုင်နေရတာဖြစ်ပြီးတော့လူပေါင်း5သိန်းဝန်းကျင်အိုးမဲ့အိမ်မဲ့ဖြစ်ရသလိုလူသက်ပေါင်း1000ချီလဲဆုံးရှုံးရတာဖြစ်ပါတယ်။ ပျက်စီးဆုံးရှုံးမှုတန်ဖိုးပြောရမယ်ဆိုရင်ဒေါ်လာတန်1000ကျော်နဲ့လူပေါင်း33တန်းထိခိုက်ခဲ့ရတယ်လို့သေဆုံးသူပေါင်း1300ကျော်သေဆုံးမွေးမျိုးတိရစ္ဆာန်ပေါင်း9သိန်းမကရှိသွားပြီဖြစ်ပါတယ်ပိန်နိုင်ရဲ့အရှိအမြောက်ပိုင်းမှာကောင်းငင်ကကြာလာတဲ့မိုးသီးလုံးကြီးတွေရဲ့အရွယ်ပမာဏဖြစ်ပါတယ်။တချို့ဒေသတွေမှာမိုးခေါင်မှုနဲ့ရင်ဆိုင်နေရတဲ့စပိန်နိုင်ငံနိုင်ငံအရှိအမြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကလက်သီးစုပ်လောက်ထိကြီးတဲ့မိုးသီးတွေကြွေးကြခဲ့တာပါ။ပြင်သစ်နိုင်ငံနဲ့ကပ်နေတဲ့ကက်တလိုနီးယားဒေသမှာဖြစ်ပြီးတော့နှစ်20အတွင်းမှာအကြီးဆုံးကြွေးတဲ့မိုးသီးတွေဖြစ်တယ်လို့ဒေသမိုးစလရုံးကပြောပါတယ်။အခုလ30ရင်းနေကကြွေကြခဲ့တဲ့အေယာမမိုးသီးကြီးတွေရဲ့ပမာဏကမိုးသီးတစ်လုံးကိုလေးလက်မလောက်ထိကြီးတာကြောင့်မြေပြင်ပေါ်ကျတဲ့အသံကလည်းဆူညံနေပါတယ်။ခြံထဲမှာလည်းတစ်ပင်ပေါ်ကအကိုင်းတွေရက်တွေချိုးပြက်ကျကုန်တာပါ။မိုးသီးကြွေချိန်10မိနစ်လောက်ကြာခဲ့ပြီးတော့ကားမန်တွေကွဲခေါင်းမိုးတွေပိန်ချိုင်းကုန်တဲ့အထိအရှိန်ပြင်းထန်ပါတယ်။အသက်တစ်နှစ်ခွဲကျော်သမီးလေးတစ်ဦးလည်းခေါင်းမှာမိုးသီးမှန်ပြီးတော့ဆုံးမသွားခဲ့ရတာပါ။တခြားလူ90လောက်နဲ့အနာဒီယားဖြစ်ပြီးတော့အများစုကတော့အယိုးကျိုးတာပေါက်ပြဲရောင်ရမ်းကုန်တာဖြစ်ပါလေ
။ဒါကတော့မအေးသနာကျော်အပတ်စဉ်တင်ဆက်နေတဲ့ social media တွေပေါ်ကသတင်းတူတွေစူးစီးတင်ပြချက်ကိုနားဆင်ကြည့်ရှုခဲ့တာပါ။အခုဆက်ပြီးတော့ထုတ်လွှင့်မယ် American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်မှာတော့ American ပြည်ထောင်စုရဲ့အစင်းရဲဆုံးပြည်နယ်တွေကတစ်ခုဖြစ်တဲ့ Mississippi ပြည်နယ်မျိုးရော်ဂျက်ဆင်မှာရေကြီးတာကြောင့်မျိုးကန်ဒီအတွက်တန်ရှင်းတဲ့တောက်ရီလိုအပ်ချက်အပြင်တခြားဖြည့်ရှင်ရမယ့်ကိစ္စရက်တွေလည်းရှိနေတဲ့အကြောင်း VOA သတင်းတော့ Arish Abbasati ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင်
ပြည်ရင်းအရန်ကာကွယ်ရေးတပ်တွေဟာမစ္စဆီပီပြည်နယ်ဂျက်ဆန်မှာတောက်ရည်တန်းဘူးတွေဝင်ငှပေးနေတာပါ။မကြာခင်ကမိုးအကြီးအကျယ်ရွာသွန်းလာကြောင်းပြည်နယ်ရဲ့နေရာတချို့မှာရေဖုံးလွှမ်းနေပါတယ်။လူပေါင်း36,000ကျော်နေထိုင်ကြတဲ့ဂျက်ဆန်မှာရေပေးဝေးရေးစနစ်လဲရပ်ဆိုင်းသွားတာကြောင့်မြို့ကန်တွေပူအခက်တွေ့နေပါတယ်။မြို့ကန်အများစုဟာအာဖရိကန်နယ်ဘွားအမေရိကန်တွေဖြစ်ကြပြီးတော့ခုအခါမှာတောက်ရည်အတွက်ရေကိုကြိုချက်တောက်သုံးနေရတာပါ။လွန်ခဲ့တဲ့သတင်းပတ်တုန်းကတော့ပြည်နယ်အုပ်ချုပ်ရေးမှူးကရေပေါ်အခြေအနေကြေညာခဲ့ပါတယ်။
I want to personally thank our National Guard.
လူဝတ်တဲ့နေရာတွေမှာအဖြစ်ကူညီနေကြတဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေကိုကျွန်တော်အနေနဲ့ကျေးဇူးတင်တဲ့ကြောင်းပြောချင်ပါတယ်။အခုလိုထောက်ပံ့မှုတွေနေရာအနှံ့ရောက်ဖို့တပ်ဖွဲ့ဝင်တွေရဲ့အကူအညီအများကြီးလိုအပ်ပါတယ
်။ Jackson မှာတောက်ရည်တန်ဖိုး3တန်းလောက်ကိုဝေးငှပေးထားပြီလို့လဲ Reverse ကပြောပါတယ်။မြို့ရေပေးဝေးရေးစနစ်မကောင်းတာကြောင့်ရေကိုကြိုချက်တောက်သုံးကြဖို့မြို့ကန်တွေကိုပြီးခဲ့တဲ့ဇွန်လကတည်းကသတိပေးထားတာပါ
။ We're seeing not only
ရေပေးဝေးရေးစနစ်ရပ်ဆိုင်းတာကိုတွေးနေရတာတွေမဟုတ်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုရဲ့ရိုက်ခတ်မှုတွေလည်းတွေ့ရပါတယ်။ဆောင်းတွင်းမှာပိုအေးလာတယ်လို့၊နွေရာသီမှာပိုပူလာတာ၊နှစ်စဉ်နှင်းကြတာများလာတာတွေဖြစ်နေပါတယ်။ဒါတွေအားလုံးဟာရေပေးဝေရေးအစီအစဉ်ပေါ်တည်ရောက်မှုရှိပါတယ်
။ခုခါရေပြန်လဲဖြန့်ဖြူးပေးနိုင်ပေမဲ့ရေအားကြောင့်တက်တန်းချပြီးဖြစ်တဲ့ရေပိုက်တွေပေါက်ကုန်နိုင်ကြောင်းလဲမြို့တော်ဝန်ကသတိပေးထားပါတယ်။ရေတန့်စင်ဆက်ယုံကိုလည်းပြည်내အုပ်ချုပ်ရေးမှူးရောမြို့တော်ဝန်အပါအဝင်ဖက်ဒရယ်အစိုးရတာဝန်ရှိသူတွေတွားရောက်ကြည့်ရှုကြပါတယ်
။ Where we are focused right now
ရေကန်ဆိုရအရေးပေါ်စီမံခန့်ခွဲရေးဌာနအနေနဲ့ Mississippi အရေးပေါ်စီမံခန့်ခွဲရေးဌာနကိုတောက်ရည်နဲ့တောက်ရည်ဘူးတွေပို့ပေးထားဖို့အဓိကထားပြီးတော့ဆောင်ရွက်ပါတယ်။ဖြန့်ဝေကိစ္စတွေမှာလည်းဝိုင်းဝန်းကူညီပါတယ်။ဒါပြင်အရေးကြီးဆုံးကဒီဆက်ယုံအပြေအဝါပုံမှန်ပြန်ပြီးတော့လည်ပတ်နိုင်အောင်ဆောင်ရွက်နိုင်မယ့်နားလည်တက်ကြွသူတွေကိုဗဟုအစိုးရကခေါ်လာတာပါ။
လက်ရှိမှာတော့ရေတံဘူးအများပြားရှိနေပေမဲ့ရေရှည်အတွက်တော့ရေတန့်စင်ဆက်ရင်ကိုအသုံးပြုနိုင်အောင်အမြန်ဆုံးပြင်ဆင်ဖို့လိုအပ်ကြောင်းမြို့တာဝန်ရှိသူတွေကပြောပါရယ်ခင်ဗျာ
ကောင်ပတ်စင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်အခုကြည့်ရှုနားဆင်ရမယ့်မြင်ကွင်းကျဲမှတ်စုအစီအစဉ်ကတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကအပတ်စဉ်တင်ဆက်နေပါပါဒီတစ်ပတ်အတွက်တော့စစ်ပြေးဒုက္ခတွေတသန်းခွဲတိုးလာတဲ့အကြောင်းကိုပြောပြထားပါတယ
်အာနာသိမ့်မှုအလွန်ခုနှစ်ဩဂုတ်လ20ရက်ထိပြည်တွင်းစစ်ပြေးဒုက္ခတွေတသန်းခွဲနှီးပါတိုးလာပါတယ်ဒါကြောင့်မြန်မာနိုင်ငံမှာပြည်ရင်းပြည်ပစစ်ပြေးဒုက္ခတွေစုစုပေါင်း3000နီးပါးရှိလာပါတယ်။ အသစ်တိုးလာတဲ့ပြည်တွင်းဒုက္ခတွေအရေအတွက်ဟာစုစုပေါင်းပမာဏရဲ့48ရာခိုင်နှုန်းအထိရှိပြီးအများဆုံးဖြစ်ပါတယ်စစ်ပြေးဒုက္ခတွေအရေအတွက်အသစ်တိုးနှုန်းဟာ2022ခုနှစ်အတွင်းမှာပဲပိုပြီးမြင့်တက်နေတာပါအာနာသိမ့်မှုအလွန်ရှိလာတဲ့ဒုက္ခတွေအရေအတွက်ရဲ့60ရာခိုင်နှုန်းကျော်ဟာခုနှစ်ရှစ်လတာကာလအတွင်းမှာပဲတိုးလာခဲ့တာပါ2022ခုနှစ်ဇန်နဝါရီလတလထဲမှာလည်းစစ်ပြေးဒုက္ခတွေတသိန်း4000ကျော်တိတိုးခဲ့ပြီးဒါဟာအမြင့်ဆုံးဖြစ်ခဲ့ပါတယ်အစ်စ်တိုးလာတဲ့စစ်ပြေးဒုက္ခတွေတသန်းခွဲကျော်ထဲမှာအများဆုံးကစကိုင်းတိုင်းအတွင်းကဖြစ်ပါတယ်အသစ်တိုးလာတဲ့စစ်ပြေးဒုက္ခတွေပမာဏရဲ့38ရာခိုင်နှုန်းကျော်ဟာစကိုင်းတိုင်းအတွင်းမှာပဲရှိနေပါတယ်။အကြီးအတွက်အားဖြင့်5သိန်း3000ကျော်ရှိပြီးတနိုင်ငံလုံးမှာအများဆုံးပါပဲ။ပြည်တွင်းစစ်ပြေးဒုက္ခတွေဒုတိယအများဆုံးရှိတဲ့ဒေသကအကွေးတိုင်းဖြစ်ပါတယ်။အကြီးအတွက်အားဖြင့်စစ်ပြေးဒုက္ခတွေ3,000ကျော်ရှိပါတယ်။နိုင်ငံအနှံ့ကမြို့နယ်ပေါင်း85ခုမှာစစ်ပြေးဒုက္ခတွေတတန်းခွဲနေပါတိုးပြီးရှိလာပါတယ်85မြို့နယ်ထဲမှာ23ခုကစကိုင်းတိုင်းတွင်းရှိမြို့နယ်တွေဖြစ်ကြပါတယ်မြို့နယ်တစ်ခုချင်းစီနှိုင်းယှဉ်တဲ့အခါကယားပြည်နယ်ဒီမော့ဆုံမြို့နယ်မှာစစ်ပြေးဒုက္ခတွေအများဆုံးရှိနေပါတယ်အကြီးအတွက်အားဖြင့်အဲ့ဒီဒေသမှာစစ်ပြေးဒုက္ခတွေ3,600ကျော်ရှိပါတယ်
ပြည်မြန်မာရဲ့မြင်ကွင်းကျဲမှတ်စုစင်စင်ပါရှင်အခုကျမတို့ဆက်ပြီးတော့ကြည့်ရှုနားဆင်ရမယ့်ကဘာတလွားခီးသွွားအစီအစဉ်မှာတော့ပြန်လည်ကောင်းမွန်နေတဲ့ယူဂန္ဒါခီးသွွားလုပ်ငန်းအကြောင်းကိုမဆုမြတ်မွန်ကတင်ဆက်ထားပါတယ
်အာဖရိကတိုက်အရှေ့ပိုင်းမှာရှိတဲ့ယူဂန္ဒါနိုင်ငံမှာရေကန်ကြီးတွေရေတံခွန်တွေဘေးမဲ့တောတွေနဲ့တဘာဝကိုခန်းစားလက်ပတ်နိုင်တဲ့နေရာတွေအများကြီးရှိပါတယ်။အရင်ကနိုင်ငံတကာကမ္ဘာလှည့်ဧည့်သည်တွေလာလေကြပြီမဲ့ကိုဗစ်ကရောဂါကြောင့်နိုင်ငံသားဧည့်သည်အရေအတွက်တချိန်တိုကြာဆင်းသွားခဲ့ပါတယ်။ဒါပေမဲ့အခုတော့ပြည်တွင်းဧည့်သည်တွေကြောင့်ခီးသွွားလုပ်ငန်းတွေပြန်လည်အလုပ်ဖြစ်နေပါတယ်။ဟိုတယ်ကမ်းတွေကနေရေစီးတန်တန်စီးဆင်းနေတဲ့နိုင်မြင့်ရဲ့အလှကိုအနီးကပ်တွေးနိုင်တဲ့လီမာလာဝိုင်းလ်ဝါတာစတဲခိုနေရာဟာအခုတော့ယူဂန္ဒါပြည်တွင်းကခီးထွက်ခြင်းတွေအတွက်မသွားမဖြစ်နေရတခုဖြစ်နေပါတယ်။2022ခုနှစ်အတွက်ကမ္ဘာမှာဓာတ်ပုံအလှရိုက်ချင်စရာဒုတိယအကောင်းဆုံးနေရာဖြစ်တယ်လို့ Luxury Travel Advisor ဆိုတဲ့ခီးသွွားအကြံပေး website ကရွေးချယ်ခဲ့ပါတယ်။ဘာကြောင့်သူတို့ရွေးချယ်ရတယ်လဲဆိုတာကိုရှုခင်းတွေမြင်ရတာနဲ့သဘောပေါက်နိုင်ပါတယ်။အရင်ကနိုင်ငံသားတွေပဲအဓိကလာတဲခိုကြတဲ့ဒီနေရာကိုပြည်တွင်းကလူတွေပိုသိလာအောင်လို့အပန်းဖြေခီးစဉ်စီစဉ်တဲ့လုပ်ငန်းတွေကကြိုးစားခဲ့ကြတာဖြစ်ပါတယ်
။ Previously there was not so much travel by Ugandans around Uganda.Many people believed they've been born here, they've grown up here.
ရင်းကဆိုယူဂန္ဒါနိုင်ငံထဲမှာခီးထွက်တဲ့ပြည်တွင်းကလူတွေတိတ်အများကြီးမရှိပါဘူး။လူတော်တော်များများကသူတို့ဒီမှာမွေးဒီမှာကြီးတာဘာမှစိတ်ဝင်စားကြည့်စရာမရှိပါဘူးလို့ထင်ထားကြတာပါ။အဲဒါကြောင့်ကျွန်တော်တို့ကရှုခင်းလာပါတဲ့ရေတံခွန်ကြီးတွေအမျိုးသားဥယျာဉ်ကြီးတွေစီဓာတ်ပုံဆရာတွေဗီဒီယိုရက်ကူးသူတွေခေါ်သွားပြီးဓာတ်ပုံတွေဗီဒီယိုတွေရက်ခိုင်းပါတယ်။တိတ်လာတဲ့ဓာတ်ပုံတွေဗီဒီယိုတွေမြင်တော့မှလူတိုင်းကဒါယူဂန္ဒါဟုတ်ရဲ့လားဆိုပြီးစိတ်ဝင်စားမေးလာကြပါတယ်ကျွန်တော်တို့ကလည်းဟုတ်တယ်ဒါကျွန်တော်တို့နိုင်ငံပဲဘလောက်လှတယ်လဲတွေ့လားဆိုပြီးပြန်ပြောရပါတယ်ယူဂန္ဒါနိုင်ငံဘလောက်လှတယ်ဆိုတာလူတွေပိုသိအောင်လုပ်ဖို့အများကြီးလိုနေပါသေးတယ်လှပတဲ့သဘာဝအလှတွေကိုလူတွေပိုသိရှိလေနိုင်ငံထဲမှာခီးတွေပို့ထွက်ကြလေဖြစ်မှာပ
ါသူတို့လိုတိုးအော်ပရေတာတွေရဲ့အားထုတ်မှုကြောင့်အခုဆိုရင်ယူဂန္ဒါရဲ့သဘာဝအလှကိုဒေတာရင်းကဧည့်သည်တွေခန်းစားတက်လာကြပါပြီ
I've been to South Africa, beautiful, beautiful place. But there's something about Uganda. It's green.
တိတ်လာတဲ့တောင်အာဖရိကနိုင်ငံကိုကျွန်မရောက်ဖူးပါတယ်။ယူဂန္ဒါကတော့တမူကိုထူတာပါ။စိမ့်လန်းဆိုပြည်တယ်။သဘာဝအလှတွေလည်းရှိတယ်။လူတွေကလည်းဖော်ရည်ကြတယ်လေ။အစားအသောက်တွေကလည်းလက်ဆက်တယ်။ငါးတွေဆိုလက်ဆက်ပြီးတိတ်ကိုရတာရှိပါတယ်။
ကိုဗစ်ကရောဂါအန္တရာယ်အရင်လောက်မကြီးမားတော့ခြင်းဒါလည်းကြားတဲ့ဧည့်သည်တွေက
အရင်လိုနိုင်ငံတကာကဧည့်သည်တွေမများတော့ပဲပြည်တွင်းဧည့်သည်တွေဖြစ်နေတာကြောင့်ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေကလည်းသူတို့ရဲ့လုပ်ငန်းကိုပြည်တွင်းဧည့်သည်တွေနဲ့ကိုက်ညီတဲ့ဝန်ဆောင်မှုပေးနိုင်အောင်လို့ကြိုးစားနေကြပါတယ
် Looking at the numbers we are getting 70-65% are local Ugandans and again covid opened
our ကိန်းကနန်းတွေကိုကြည့်ရင်65ရာခိုင်နှုန်း80ရာခိုင်နှုန်းကပြည်တွင်းကယူဂန္ဒါလူမျိုးတွေဖြစ်ပါတယ်ကိုဗစ်ကာယောဂါကြီးကကျွန်တော်တို့ကိုအမြင်ကျယ်သွားစေပါတယ်အခုဆိုနိုင်ငံခြားကခီးသွဲဧည့်သည်တွေကိုအားထားလို့မရတော့ပါဘူးလူမှုကွန်ရက်ကြောင့်လဲသတင်းပိုပြန့်တာဝမ်းသာစရာပါဒီကိုလာကြသူတွေကသူတို့ခီးအကြောင်းလူမှုကွန်ရက်ဒီပေါ်မှာတင်တော့သူတို့ငွေချင်းတွေလည်းတိသွားကြပါလေပြည်တွင်းဧည့်သည်တွေလာကြလို့ကျွန်တော်တို့လုပ်ငန်းဆက်ရှင်းတန်းနေတာသိကြပါလေ
ယူဂန္ဒါခီးသွဲဝင်ကြီးဌာနကလည်းနိုင်ငံတွေကသဘာဝနေရာတွေစီပြည်တွင်းခီးသည်တွေသွားလည်ကြတာတိတိတသားများလာတဲ့အတွက်ဒီအခြေအနေကိုထိန်းထားနိုင်ဖို့ကြိုးစားနေပါတယ
် From the time we opened up if you look at the December figures
စီကံချက်တွေဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်း2021ဒီဇင်ဘာလကကိန်းဂဏန်းတွေကိုကြည့်ရင်အမျိုးသားဥယျာဉ်တွေစီလာလည်သူ 4,100 ကျော်ရှိပါတယ်ရေကန်ကြီးတွေကျိုးနေစီကိုသွားလည်တဲ့အခြေအတွက်မပါသေးပါဘူးဘေးမဲ့ဥယျာဉ်တွေစီကိုသွားလည်ကြတဲ့သူကပဲ 4,100 ရှိတာပါအဲ့ထက်ကအဲ့တဲ့အများစုကယူဂန္ဒါပြည်တွင်းကဖြစ်ကြပါတယ်အရင်ကဒါမျိုးတစ်ခါမှမဖြစ်ခဲ့ဘူးပါဘူးသိအားတက်စရာဖြစ်ပါတယ်ကျွန်တော်အနေနဲ့ပြည်ရင်းဧည့်သည်တွေကိုဆွတ်ဆောင်နိုင်ဖို့ဆက်ပြီးတော့ကြိုးစားသွားမယ်ဆိုရင်အရေးအတွက်ပိုတော်မှများလာမှာပါယူဂန္ဒါလူမျိုးတွေအနေနဲ့ယူဂန္ဒါနိုင်ငံထဲမှာခီးသွားကြမယ်နိုင်ငံတွေကအလှတရားတွေကိုပို့ပြီးတော့တန်ဖိုးထားကြမယ်ဆိုရင်ခီးသွားလုပ်ငန်းရေရှည်တည်တတ်နိုင်မယ်လို့ထင်ပါတယ
်အာဖရိကတိုက်အတွက်အသက်သွေးကြောဖြစ်တဲ့နိုင်မြင့်ကြီးကနေအာဖရိကဆင်ကြံ့ချင်းသည့်ချက်သည့်စားတဲ့တော်ရိုင်းပြိဿံတွေကိုအနီးကပ်မြင်တွေ့နိုင်တဲ့ဘေးမဲ့ဥယျာဉ်ကြီး10ခုလို့စိတ်ဝင်စားစရာနေရာတွေရှိတာကြောင့်အာဖရိကတိုက်အရှေ့ပိုင်းဒေသဟာနိုင်ငံတကာခီးသွွားတွေတခုတခါလာလည်ကြရတဲ့ဒေသဖြစ်ပါတယ်။ဒီဆွဲဆောင်နေရာတွေစီယူဂန္ဒါလူမျိုးတွေသွားလည်တိုင်ဖို့အဓိကအတားအဆီးကကုန်ကျစရိတ်ဖြစ်ပါတယ်။ဒါကြောင့်ဈေးနှုန်းအပြိုင်ဆိုင်စတင်တဲ့ဈေးတွေကျသွားအောင်လုပ်ဖို့အတွက်ယူဂန္ဒါအစိုးရကအားပေးနေပါတယ်။ယူဂန္ဒါမှာခီးသွွားလုပ်ငန်းတွေအလုပ်ဖြစ်နေတာကြောင့်ဒေသခံတွေအတွက်လည်းအလုပ်ကန်ရဖို့အခွင့်အလမ်းတွေရှိလာစေပါတယ်
။ We are still employing as many local community as possible. We train them.
ဒေသတွင်းကလူတွေကိုပို့ပြီးတော့အလုပ်ခန့်နိုင်ဖို့အတတ်ပညာတွေမျှဝေနိုင်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်။သူတို့လောက်တာကင်တာကြည့်ပြီးတော့ရေချင်းရှိတယ်ဆိုရင်ယာတုတိုးပေးတာမျိုးလုပ်ပါတယ်။လူမှုအတိုင်းဝိုင်းနဲ့အာဖရိကတိုက်တစ်ခုလုံးရဲ့ဆန်ကိုမြင့်နိုင်ဖို့ကျွန်တော်တို့လုပ်နေတာပါ။ယူဂန္ဒါကိုလာလည်မယ်ဒီကိုလာတဲမယ်ဆိုရင်ဆန်ချိန်မှီဝန်ဆောင်မှုတွေကိုရနိုင်မှာဖြစ်ပါတယ်
။ဆွတ်ဆွတ်ဆဆခီးထွက်ချင်သူတွေ၊ယူကင်းအလှကိုအေးအေးဆေးဆေးခန်းစားကြည့်ချင်သူတွေ၊တော်ရတရိတ်ဆန်တွေကိုအနီးကပ်ကြည့်ပြီးသဲထိတ်ခြင်းဖို့အတွေ့အကြုံရချင်သူတွေအားလုံးအတွက်သွားစရာလဲစရာနေရာတွေများလာတဲ့ယူဂန္ဒါနိုင်ငံရဲ့သဘာဝအလှတွေကိုဖြီးရင်းကသူတွေပို့ပြီးတော့သွားလဲခန်းစားလာကြမယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကမျှော်လင့်နေကြပါတယ်။ကိုဗစ်ကြောင့်ခီးသွွားလုပ်ငန်းတွေထိခိုက်ခဲ့ပေမဲ့ဖြီးရင်းဧည့်သည်တွေကြောင့်လုပ်ငန်းတွေပြန်လည်လည်ပတ်နေနိုင်တာကိုလည်းယူဂန္ဒါဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေဝမ်းသာနေကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်။အင်္ဂါညချမ်းတည်င်းဒီအချင်းချုပ်အစီအစဉ်အတွက်မတ်ဤတန့်စင်ကတင်ဆက်မှာပါရှင
်။ယူကရိန်းတောင်ပိုင်းကဇာပိုရီဇီယာနျူကလ িয়ার တပ်ပေါင်းမှုကိုစစ်ဆေးပြီးတဲ့နောက်ယူကရိန်းနိုင်ငံတွေကနျူကလ িয়ার ဘေးကင်းလုံခြုံမှုအခြေအနေအကြောင်းအစီအခံစာတရက်ကိုကုလသမဂ္ဂရဲ့နိုင်ငံတကာအမှုမြူစွမ်းအင်အေဂျင်စီ IAEA အကြီးအကဲကဒီနေ့မှထုတ်ပြန်ပါတယ်။ IAEA ရဲ့အဖွဲ့ရဲ့ယူကရိန်းကတွေးကြည့်ချက်တွေအကြောင်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှလည်း IAEA ရဲ့အကြီးအကဲ Rafael Grossi ကဒီနေ့တင်ပြသွားမှာဖြစ်ပါတယ်။ IAEA ရဲ့အဖွဲ့ကစက်တင်ဘာလ10ရက်နေ့ကဇာပိုရီဇီယာနျူကလ িয়ার စက်ရုံစီကိုရောက်ရှိခဲ့ပြီးတော့စက်ရုံပျက်စီးမှုဘေးကင်းလုံခြုံမှုနဲ့ရုရှားတပ်တွေထိန်းချုပ်မှုအောက်မှာလဲပတ်ရတဲ့ယူကရိန်းဝန်ထမ်းတွေရဲ့အခြေအနေစာရတွေကိုရက်ပိုင်းတွင်မှစစ်စစ်လေ့လာခဲ့တာပါမြန်မာနိုင်ငံအတွင်းမှာအသေးစားနျူကလ িয়ার စွမ်းအင်စက်ရုံတစ်ခုကူညီတိစောက်ပေးနိုင်ရတဲ့အတွက်ရည်မှန်းထားတယ်ဆိုပြီးတော့ရုရှားဆွေရပိုင် Rosatom Nuclear စွမ်းအင်ကော်ပိုရေးရှင်းကထုတ်ပြန်ပါတယ်ရုရှားမှာကျင်းပနေတဲ့2022အရှေ့စီးပွားရေးဖိုရမ်အပြင်ပန်းမှာ2022-23မြန်မာရုရှားပူးပေါင်းဆောင်ရွက်ရေးလမ်းပြမြေပုံတရက်ကိုနှစ်ဖက်သဘောတူလက်မှတ်ရေးထိုးရမှာဒီအချက်ကိုထည့်သွင်းထားတာဖြစ်ပါတယ်ဒီသဘောတူလက်မှတ်ရေးထိုးပွဲကိုရုရှားကိုရောက်နေတဲ့မြန်မာစစ်ကောင်စားဗိုလ်ချုပ်ဦးကြီးမေအောင်လိုင်တက်ရောက်ခဲ့ပြီးတော့သဘောတူစာချုပ်ကိုလည်းမြန်မာစစ်ကောင်စီရဲ့တိပ္ပံနဲ့နီးပညာဝင်ကြီးနဲ့လျှက်စစ်စွမ်းအင်ဝင်ကြီးတို့နှစ်ယောက်ကမြန်မာနိုင်ငံကိုစားလက်မှတ်ရေးထိုးခဲ့ပါတယ်
။သတင်းချင်းချုပ်ကိုမတ်ဤတန့်စင်ကပြောပြသွားတာပါရှင်။ဒီကနေ့ညပိုင်းရဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ်မာပါ။အသံဖန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Zubel Altaya ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.com voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့ VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ BND ရဲ့အသွေးသွေးကနေကြင်ဝေးကြပါစေရှင်။ကျမအင်ချင်းနိုင်ပါ
This program has come to you from the Voice of America, Washington.